to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်။2018ခုနှစ်စက်တင်ဘာလ30ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်။ဒီညအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်တာညူပါ။ Indonesia နိုင်ငံမှာငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းဒဏ်ခံခဲ့ရတာမလို့ဒီသစ်ဆုံးတဲ့ရေတွက်ဟာ100ကျော်သွားပြီဖြစ်ပါတယ်။တချင်းနာမှာရဲ့ဒီဆူနာမီလှမ်းဒဏ်ကိုအဆိုးဆုံးခံခဲ့ရတဲ့ပါလူမြို့ကိုအင်ဒိုနီးရှားသမ္မတကရောက်ရှိနေပါတယ်။ဒါ့အပြင်ဒီပြင်းထန်တဲ့ထိုင်ဝမ်မုန်တိုင်းတိုက်ဖုံမုန်တိုင်းတစ်ခုဟာဆိုလို့ရှိရင်ဂျပန်ကျွမကြီးကိုဦးတည်တိုက်ခိုက်နေတာကြောင့်မလို့ဒီလက်မဆက်သေးတွေပြတ်တောက်နေပါတယ်။ဆရတဲ့ဒီထိတ်တန်းရောက်တဲ့တွင်တွေကိုရန်နေရတူကြီးညာပြီးတော့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။တော်တော်ရှင်နေနားဆင်ရမယ့်တင်းမင်းညာရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးခန်းမှာတော့
အဓိကပြောကြတဲ့ချက်ကတော့ကုလသမဂ္ဂဆိုတာပေါ့နော်ဟိုငင်းငင်းချမ်းချမ်းအဖြစ်ဟိုပါပေါ့နော်ပြဿနာဖြေရှင်းရေးကိုဥတည်ဖို့လိုတယ်ဆိုတဲ့အကြောင်းတကယ်လို့တချို့တခြားတော့ဟိုပါပေါ့နော်အဖြစ်ဆုံးမဆောင်
ဘူးညောကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကိုဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါ့အပြင်ဂျပန်နိုင်ငံတိုကီယိုမြို့မှာမုန်တိုင်းသတင်းအရေးပေါ်ကြေညာထားတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်နဲ့မြမပြည်မပေးစာများကဏ္ဍအပြင်ကဘာတလွားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်။
အင်ဒိုနီးရှားနိုင်ငံမှာငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းဒဏ်ခံခဲ့ရတဲ့နေရာတွေတဲကတခုဖြစ်တဲ့ပါလူမြို့ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝိုဒိုဒိုတနင်္ဂနွေနေ့မှာရောက်လာပြီးတော့အပျက်စီးတွေကိုကိုယ်တိုင်လေ့လာကြည့်ရှိပါတယ်။အဲဒီမှာကဲဆဲကူညီရေးအတွက်တာဝန်ယူအလုပ်လုပ်နေကြတဲ့တပ်ဖွဲ့တွေကိုတွေ့ဆုံပြီးတော့နေရောညပါအလုပ်လုပ်နိုင်ရေးအစဉ်သစ်ပြင်ထားဖို့ဆိုပြီးတော့သူကမှာကြားပါတယ်။ခုနှစ်သက်သမားငါပြင်အားရှိတဲ့ငလျင်ဟာဆိုလို့ရှိရင်အင်ဒိုနီးရှားနိုင်ငံဆူလာဝစီကျွန်းကိုတောက်ကြနေမှာလှုပ်ခတ်ခဲ့တာကြောင့်ပြင်းထန်တဲ့ဆူနာမီလိုင်းတွေဖြစ်ခဲ့ပြီးတော့အခုတနင်္ဂနွေနေ့ထိရထားတဲ့ဆင်းရဲဆိုရင်တော့ငလျင်ကြောင့်ဆူနာမီကြောင့်သေဆုံးသူ132ဦးရှိခဲ့ပြီးတော့ဒဏ်ရာသူတွေကလည်း900ကျော်ရှိပါတယ်။လူဦးရေ18,000လောက်ဟာဘေးဒုက္ခသည်ကစေးစခန်း24ခုမှာခိုလုံနေရပါတယ်။စစ်စုပ်အဝါကိုထိခိုက်ခဲ့တဲ့ပလူးမျိုးမှာတော့လူတွေဟာအပျက်စီးတွေထဲမှာပိတ်မိနေပါတယ်။အပျက်စီးပုံတွေကြားထဲကနေပြီးတော့အကူအညီတောင်းအဟစ်ငွေရတန်တွေကြားနေရတော့မယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ကစေးကူညီရေးအေဂျင်စီအကြီးအကဲမိုဟာမက်ဆူဂီကပြောပါတယ်။ပြက်စီးတွေကိုဖယ်ရှားဖို့အတွက်ဆက်ရန်ရတွေအတော့ကိုလိုအပ်နေပြီးတော့အခုလက်ရှိဒီကဲဆဲကူညီရေးလူဝင်အားနဲ့တင်မလုံလောက်သေးဘူးလို့ပြောပါတယ်။တေဆုံဆင်းဟာထောင်ကနန်းအထိဖြစ်လာနိုင်တယ်လို့လည်းဒုတိယသမ္မတကခန့်မှန်းထားပါတယ်။လက်စစ်မီးတွေလည်းပြတ်တောက်ကုန်တာကြောင့်မလို့အဝေးအဆွန်ဖျားမှရှိတဲ့သတင်းအချက်အလက်တွေကိုရဖို့ခက်နေတယ်လို့သိရပါတယ်။ကြီးမားတဲ့ဆူနာမီလှိုင်းလုံးကြီးတွေဟာဆူလာဝစီပြည်နယ်ရဲ့အချက်ချာပါလူနဲ့ဒေါင်ဂလာတို့ကိုရိုက်ခတ်ခဲ့တာပါ။ခုနှစ်သက်သမားငါပြားရှိတဲ့ငလင်ကြောင့်မလို့လူရာကနန်းတရားရခဲ့ပြီးတော့အဲ့နောက်တော့ပေ20နီးပါးလောက်ရှိတဲ့လှိုင်းလုံးကြီးတွေဖြစ်ခဲ့ပါတယ်။ငလင်ကြောင့်နောက်ဆက်တွဲငလင်လေးတွေလည်းအတော်များများလှုပ်ခတ်ပြီးတော့လေးစိတ်လန်းတရားနဲ့အခြားလမ်းမဆက်သွေးတွေလည်းထိခိုက်ကုန်ပါလေ။တခုရတဲ့အသေးပြောက်စင်းအားဆိုလို့ရှိရင်ပါလူမျိုးပတ်ဝန်းကျင်တစ်ခုတည်းကဖြစ်ပါလေ။ဒုံဂလာဘက်ကဘာမှသတင်းအချက်လက်မရသေးဘူးလို့တောင်းရှိသူတွေကပြောဆိုပါရခင်ဗျာ
။ဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးဖြစ်တဲ့ဟွန်ရှူကျွန်းကိုဥတီတိုက်ခိုက်လာနေတဲ့အင်အားဖြင့်တိုက်ဖုံမုန်တိုင်းကြောင့်လင်းခီးစင်တွေနဲ့ရထားခီးစင်တွေဖျက်သိမ်းခဲ့ရသလိုလျှက်စင်ပြီးပြတ်တောက်တာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒါပြင်ပြီးခဲ့တဲ့လကမုန်တိုင်းနဲ့ခံရရပြီးတော့အခုခါမှပြန်လည်ထူထောင်ရေးလုပ်နေတဲ့နေရာတွေကနေလည်းလူတွေကိုဘေးလွရာကိုရှေ့ပြောင်းဖေးခဲ့ရပါတယ်။ပြီးခဲ့တဲ့လကဖြစ်ခဲ့တဲ့တိုက်ဖုံမုန်တိုင်းအတွင်းမှာကြီးကျယ်ကြီးလွှမ်းမိုးတာခံလိုက်ရတဲ့အိုဆာကာမြို့ကခန်ဆိုင်နိုင်ငံတကာလေဆိပ်ရဲ့လေယာဉ်ဖြေလည်ကိုတော့တနင်္ဂနွေနေ့နဲ့17နှစ်ကနေတနင်္လာနေ့မနက်6နာရီထိပိတ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ဒီလေဆိပ်ကိုစက်တင်ဘာ21ရက်နေ့ကမှအကုန်လုံးပြန်ပြီးတော့ဖွင့်ခဲ့တာဖြစ်ပါရယ်လေကြောင်းလိုင်းတွေအနေနဲ့ခီးစင်ပေါင်း1100ကျော်ကိုဖျက်ပစ်ခဲ့ရတယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောပါရယ်ဂျပန်နိုင်ငံလေပိုင်းနဲ့နောက်ပိုင်းဒေသတွေကလော်ကယ်ရထားတွေကြီးတန်းရထားတွေပြေးဆွဲမှုတော်များများကိုရပ်ဆိုင်ထားတယ်လို့လည်းဂျပန်အနောက်ပိုင်းနဲ့လေပိုင်းရထားပို့ဆောင်တာဝန်ရှိသူတွေကပြောပါတယ်တိုကျိုမြို့ပေါ်ကယထာခီးစင်နဲ့အားလုံးကိုတနင်္ဂနွေနေ့ည8နာရီကစပြီးရပ်ဆိုင်လိုက်ပြီးဖြစ်သလိုကြီးစံယထာခီးစင်တချို့ကိုလည်းရပ်ဆိုင်လိုက်တယ်လို့ဂျပန်အစီပိုင်းဌာနကပြောပါတယ်ဒါပြင်မြေရောက်ယထာပြေးဆွဲမှုတချို့ကိုလည်းရပ်ဆိုင်သွားမှာဖြစ်တယ်လို့တိုကျိုယထာပို့ဆောင်ဌာနကပြောပါတယ်ဂျပန်နိုင်ငံအနောက်ပိုင်းနဲ့တောင်ပိုင်းဒေသတွေမှာအိမ်တောင်စု9သိန်းလောက်ကိုဘေးလွတ်ရာကိုရွှေ့ဖို့အမိန့်ထုတ်ထားပြီးတော့အိုကီနာဝါနဲ့ကာဂိုရှိမခရိုင်တွေမှာအိမ်တောင်စု3သိန်းလောက်လျှက်စင်ပြီးပြတ်တောက်တဲ့ပြဿနာနဲ့ရင်ဆိုင်ကြပြီးလူ60လောက်လည်းဒဏ်ရာရခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
2016အမေရိကန်ယူကောက်ပွဲကိုရုရှားကအနှောက်ယှက်ပြုခဲ့တယ်ဆိုတဲ့ဆွဲချက်အထူးစုံစမ်းမှုကိုကြီးကြပ်နေရတဲ့ဒုတိယရှင်းနေချုပ် Rob Sustan နဲ့သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံမဲ့ရက်ကိုမတတ်မှတ်ရသေးဘူးလို့သမ္မတအိမ်ပြော်ကပြောပါတယ် ူးရှင်နေချုပ်ဖြစ်တဲ့ Rob Rosenstein ဟာသမ္မတထရန့်ကိုယာယီကနေဖယ်ရှားနိုင်ဖို့ထောက်ထားရရအောင်သမ္မတထရန့်ပြောဆိုတာတွေလျှို့ဝှက်အသံဖမ်းယူဖို့ညွှန်ကြားခဲ့တယ်ဆိုတဲ့ New York Times သတင်းစာကြီးရဲ့ဖော်ပြချက်ထွက်လာပြီးတဲ့နောက်အဲ့ဒီပေါ်မှာသမ္မတနဲ့ဒူးရှင်နေချုပ်တို့အကြားမှာတင်းမာမှုတွေရှိနေပါတယ်ဒုတိယရှင်နေချုပ် Rosenstein ကတော့ဒီဆွဲချက်တွေကိုငင်းပါတယ်သမရနဲ့ဒူးရှင်းနေချုပ်တို့သူတို့နှစ်ဦးဒီပတ်ထဲတွေ့ဆုံဖို့ရှိပေမဲ့တရားရုံးချုပ်တရားသူကြီးအစိုးပြုခံရသူတရားသူကြီးကေဗနော့အမှုကိစ္စဖြစ်နေတာကြောင့်နောက်ဖက်တီရွှေ့ဆိုင်သွားနိုင်တယ်လို့အိမ်ပြီးတော့ပြောခွင့်ရသူဆာရာဆန်ဒါစ်က Fox News သတင်းဌာနကိုပြောခဲ့ပါတယ်။ဒူးရှင်းနေချုပ် Rosenstein ဟာ Rosenstein ဟာထူးဆောင်ဆိုင်မှု Robert Mueller ဦးဆောင်တဲ့ရုရှားအရေးစုံစမ်းမှုကိုကြီးကြပ်ရသူဖြစ်တာမလို့သမရထရန့်ရဲ့ဝေဖန်ခံရတဲ့ပြစ်မှတ်တစ်ခုလို့ဖြစ်နေတယ်လို့လည်းသုံးသပ်ကြပါတယ်။ရုရှားရေးစုံစမ်းမှုလက်နဲ့ချီပြီးတော့ကြန့်ကြာနေတာကြောင့်တရားရေးဌာနရဲ့ဆောင်ရွက်ချက်တွေပေါ်မှာသမ္မတထရန့်ကဝေဖန်ပြောကြားနေပြီးတော့အခု New York Times သတင်းစာဖော်ပြချက်နောက်မှာတော့သူတို့နှစ်ဦးရဲ့တင်မာမှုတွေပိုလာဝင်ရပါတယ်ခင်ဗျာ
တရားရုံးချုပ်တရားသူကြီးဖြစ်ဆိုပြုခံထားတဲ့တရားသူကြီး Brett Kavanaugh အပေါ်မှာဆွဆွဲချက်တွေကိုစုံစမ်းဆွဆွေးမှုလုပ်နေပေမဲ့သူ့ပေါ်သမ္မတ Donald Trump ရဲ့ထောက်ခံမှုကတော့ရှိနေတော့မှဖြစ်ပါတယ်။နောက်ဆုံးအားလုံးပြည်ပြည်လည်လည်နဲ့ဆုံးသက်သွားလိမ့်မယ်လို့သမ္မတ Donald Trump ကပြောပါတယ်။ West Virginia မှာလုံမဲ့လူလူစုဝေးပွဲကိုမသွားခင်စနေနေ့နေ့လယ်ပိုင်းကတော့အင်မီရိုတောင်ပတ်မြခင်းပြည်မှာသမ္မတ Trump ကသတင်းတောက်တင်နဲ့တွေ့ဆုံစကားပြောချိန်မှာအခုလိုသူ့ရဲ့မျှော်လင့်ချက်ကိုပြောသွားတာပါ။ FBI ပြည်တော်စုထောက်လိုင်း Bureau ဟာတရားသူကြီးကေဗနော့ဟာလိမ်မိုင်းဆိုင်ရာစော်ကားမှုလုပ်တယ်လို့ဆွဆွဲထားတဲ့အမျိုးသမီးတွေအပါဝင်အားလုံးကိုတွေ့ဆုံမေးမြန်းနေပြီလို့သမ္မတထရန့်ကပြောပြီးတော့တရားသူကြီးကေဗနော့အတွက်အားလုံးချောချောမွေ့မွေ့ဖြစ်သွားလိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်းသမ္မတထရန့်ကပြောသွားပါတယ်သမ္မတထရန့်ကဒီလိုပြောနေပေမဲ့လည်း FBI စုံစမ်းမှုတွေအပေါ်မှာအင်ဂျီရောကကန့်သတ်မှုတွေလုပ်တယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်အထူးသဖြင့်တော့တရားသူကြီးကေဗနော့ဟာကျောင်းသားဘဝမှာသူ့ကိုလိမ်မိုင်းဆိုင်ရာမတော်မတရားလုပ်တယ်လို့နောက်ထပ်ဆွဆွဲသူဂျူလီစွတ်နစ်ကိုနေရအမှုကိုစုံစမ်းခွင့်မပေးဘူးလို့သတင်းထွက်တာပါဒါပေမဲ့လည်းစုံစမ်းမှုပေါ်မှာဒီလိုကန့်သတ်တယ်ဆိုတဲ့သတင်းတွေကိုတော့အစိုးရတာဝန်ရှိသူတွေကငြင်းဆန်ခဲ့ပါတယ်စုံစမ်းမှုရဲ့အတိတ်နဲ့အချိန်ကာလကိုအထက်လွှတ်တော်ကပြင်ဆင်ဆောင်ရွက်တာဖြစ်တယ်လို့အင်မီရောပြောခွင့်ရသူကပြောပါတယ်အင်မီရောအနေနဲ့ကတော့ FBI ရဲ့စုံစမ်းမှုတွေကိုသူတို့လုပ်ဖို့ခွင့်ပြုထားပြီးသားဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်မြောက်ကိုရီးယားဆူအနေနဲ့အမေရိကန်စီကနေပြီးတော့ယုံကြည်မှုအလုံးလောက်မရဘဲနဲ့နျူကလ িয়ার ဖြတ်သိမ်းရေးကိုလုပ်မှာမဟုတ်ဘူးလို့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကစနေနေ့မှာပြောပါတယ်။အမေရိကန်ကိုမယုံရဘဲနဲ့တော့ကျွန်တော်တို့ရဲ့အမျိုးသားလူညုံရေးကိုလည်းယုံကြည်စိတ်ချလို့ရမှာမဟုတ်ဘဲနဲ့ဒီလိုမျိုးခြေနေမျိုးမှာတော့သူတို့အနေနဲ့ကိုယ့်ဘာသာကိုယ်တစ်ဖက်သက်လက်နက်ဖြတ်သိမ်းသွားဖို့မဖြစ်နိုင်ဘူးလို့ဒီမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကကုလသမဂ္ဂထရီညီလာခံမှာပြောလိုက်တာပါ။မြောက်ကိုရီးယားဆူရရဲ့နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်တွေဟာခိုင်မာမှုမရှိကြောင်းဒီကမှာခင်ဗျခိုင်မာမှုရှိကြောင်းဒါပေမဲ့လို့ဒီလိုမျိုးဖြစ်ဖို့တခုတည်းသောနီလန်ကအမေရိကန်အပေါ်မှာပြည့်ဝယုံကြည်မှုရှိအောင်လုပ်ပေးနိုင်မှသာဖြစ်လာမှာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးရီယွန်ဟိုးကပြောဆိုသွားတာဖြစ်ပါတယ်ခင်ဗ
ျပါရှန်ပင်လယ်ကွေ့တဲ့ကမဟာဗျူဟာချတဲ့ဟော်မုဇ်ရေလက်ချမ်းမှာအမေရိကန်ရေတပ်စစ်သင်္ဘော USS Theodore Roosevelt နဲ့အီရန်တော်လိုင်းအဆောင်တပ်ကရေတပ်ချမ်းမှာအနီးကထိတ်တိုက်တွေ့ခဲ့တာကိုအီရန်စိုးရပိုင်းရုပ်သံလိုင်းကစနေနေ့မှာထုတ်လင်းပြသခဲ့ပါတယ်။အမေရိကန်နိုင်ငံကအီရန်နိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ပြီးဒေါနယ်ထရမ့်အစိုးရကလည်းအီရန်နိုင်ငံရဲ့ရင်းနှီးတင်ပို့မှုလုံးဝလုပ်လို့မရအောင်လုပ်သွားဖို့စီစဉ်နေတဲ့ကြားမှာပဲအီရန်နိုင်ငံကလည်းသူတို့ရဲ့အင်အားကိုပြသတဲ့အနေနဲ့အခုလိုထုတ်လင်းပြသလိုက်တာဖြစ်ပါတယ်။ဒီဗီဒီယိုမှတန်းကိုတော့ပြီးခဲ့တဲ့မတ်လကရိုက်ထားတာဖြစ်တယ်လို့ဆိုပြီးအဲ့ဒီမှာအီရန်တော်လိုင်းအဆောင်တပ်ရဲ့မော်တော်ဘုတ်တွေအမေရိကန်စစ်သည်မော်နာကတ်လာတာကိုပြထားပါတယ်။ဒီဗီဒီယိုဖိုင်နဲ့ပတ်သက်ပြီးတော့အမေရိကန်ရေတပ်ကတော့တစုံတရာပြောဆိုခြင်းမရှိခဲ့ပါဘူးခင်ဗျာ။
မက်ဆီဒိုနီးယားနိုင်ငံမှာတော့သူ့ရဲ့နိုင်ငံအမည်ကိုပြောင်းသင့်မသင့်လူလူဆန္ဒခိုင်ပွဲအခုတနင်္ဂနွေနေ့မှာပြုလုပ်နေပါပြီ။အိန္ဒိယဂရိစ်နိုင်ငံနဲ့ဆစ်စုနှစ်နဲ့ချီပြီးတော့ငင်းပွားမှုကိုအဆုံးသတ်ဖို့အတွက်နိုင်ငံရဲ့အမည်ကိုမြောက်ပိုင်းမက်ဆီဒိုနီးယားအဖြစ်အမည်ပြောင်းဖို့အတွက်ဆန္ဒခိုင်ပွဲလုပ်တာပါ။ဒါဟာမက်ဆီဒိုနီးယားနိုင်ငံကို NATO မြောက်အတလန်တိတ်စာချုပ်အဖွဲ့ဝင်နဲ့ဥရောပသမဂ္ဂနိုင်ငံအဖွဲ့ဝင်တွေဖြစ်သွားစေဖို့အတွက်လမ်းပွင့်သွားဖို့လည်းဖြစ်ပါလေ။မက်ဆီဒိုနီးယားဆိုတာဟာမက်ဆီဒိုနီးယားမြောက်ပိုင်းကိုရွေတာဖြစ်တယ်လို့ဂရိကညင်းဆိုနေပါတယ်။ဆိုလိုတာကတော့ဒီမက်ဆီဒိုနီးယားလို့ဆိုခြင်းအဖြစ်ဂရိမြောက်ပိုင်းမှာရှိတဲ့မက်ဆီဒိုနီးယားဒေသတွေကိုပါသူတို့ပိုင်ဖြစ်သတ်မှတ်ဖို့အတွက်သုံးနာဆိုပြီးတော့ဂရိဘက်ကဆွဆွဲပါတယ်။ဒါကြောင့်မလို့အရင်ယူကိုစလာဗီးယားပြည်အောင်စုတဲကနေပြီးတော့ခွဲထွက်ခဲ့တဲ့ဒီနိုင်ငံကိုမက်ဆီဒိုနီးယားဆိုတဲ့နိုင်ငံအမည်ကနေပြီးတော့ပြောင်းလဲဖို့ဆိုပြီးတော့ဂရိဘက်ကနေဖိအားပေးခဲ့တာပါ။ ီတွက်ဒီအမည်နဲ့နေတိုးနဲ့ EU တို့အဖွဲ့ဝင်ဖြစ်ရေးကိုလည်းတခြားလုံးဂရိဘက်ကကန့်ကွက်နေပါတယ်။မက်ဆီဒိုနီးယားဝန်ကြီးချုပ်ကတော့ဂရိဘက်ကအခုလိုတောင်းဆိုတာဟာသူတို့ရဲ့အချုပ်အခြာအာဏာကိုထိပါတာလို့ဆိုပါတယ်။နောက်ပိုင်းမှာတော့နှစ်ဖက်အပြန်အလှန်ညှိနှိုင်းပြီးတော့မက်ဆီဒိုနီးယားကိုနိုင်ငံအမည်ပြောင်းဖို့လူလူဆန္ဒခိုင်ပွဲလုပ်မယ်ဆိုပြီးတော့ဖြစ်လာတာပါခင်ဗျာ။
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်ဂျပန်နိုင်ငံမှာအင်အားပြင်းတိုက်ဖုန်းမုန်တိုင်းတိုက်ခတ်မယ်လို့အစိုးရကကြိုတင်သတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်တိုကျိုမြို့မှာအရေးပေါ်အခြေအနေကြီးညာထားပါတယ်တိုကျိုမြို့ကမြန်မာမိသားစုတွေကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးမှာပါ
တိုကျိုမြို့မှာနေထိုင်အလုပ်လုပ်ကိုင်နေတဲ့မြန်မာအမျိုးသမီးတူကတော့တိုင်ဖုန်းမုန်တိုင်းအခြေအနေကိုပြောပြပါရယ
်ခုည၈နာရီစာပြီးကျထားရယ်ပုံရက်သွားပြီကားရယ်လမ်းမမှာမရှိသလောက်ဖြစ်သွားပြီလေရတဲ့တော်တော်လေးတိုင်နေတယ်အပြင်မှာအရေးပေါ်ကားရယ်တွားနေကြတယ်ဘာဖြစ်လဲတော့မသိဘူးပေါ့နော်ဒါပေမဲ့ဒီလိုမျိုးစောစောစီးစီးယထားပိတ်တယ်ဆိုတော့ပထမဆုံးအချိန်ပဲ၈နာရီအထိယထားပိတ်တယ်ဆိုတော့တခါမှမရှိဘူးမကြားဘူးတော်လို့တော့ TV တင်ရလာနေတာကတော့ဖြစ်နိုင်လို့ရှိရင်ကိစ္စမရှိလို့ရှိရင်အပြင်လုံးဝမဆက်ပါနဲ့တဲ့ည7နာရီနောက်ပိုင်းက7နာရီ12နာရီ1နာရီ2နာရီ3နာရီအထိလောက်ကတို့ကျမှကြမ်းမယ်ဆိုရယ်သတင်းအခုလေးတွေသတင်းမှလာနေပါတယ်ရှင်ဂျီကတော့မပြတ်ဘူးမီးတွေကတော့ပြတ်တဲ့နေရာတွေတော်တော်လေးပြတ်တယ်ဗန်းဝင်ခုဖုံးနေပါလေလက်ချချင်းသွင်းထားဖို့တို့တီးတော့အခုပြောနေတယ်
တိုင်ဖုန်းမုန်တိုင်းတိုကျိုကိုဝင်လာမဲ့အခြေအနေတွေကြောင့်စားတော့ဆိုင်တွေအကုန်ပိတ်လိုက်ရကြောင်းဆွေမြမစားတော့ဆိုင်ပန်ရှင်ဒေါ်တန်းတန်းကြိုင်ကပြောပါတယ်
အဲတကြောမှုန်တိုင်းဝင်မယ်ဆိုလို့ရှိရင်ဟိုဒီစားတွေကိုဘောနော်အဲ7နိုင်မှာပိတ်မယ်လို့ပြောတဲ့အတွက်ကြောင့်မလို့ဆိုင်မှာလာလို့တဲ့ကလေးတွေလည်းအဲ7နိုင်မှာပြင်မှာသူတို့ပြန်ပြီးဖွင့်ရပါတော့နော်ရှင်းထွက်တဲ့လူတွေအားလုံးကလည်းရခိုင်လမ်းပြလို့ရှိရင်အိမ်မင်းတို့မရမှာဆိုလို့နောက်ပြီးတော့ဧည့်သည်တွေပေါ့မြန်ပြင်ရတဲ့အတွက်ကြောင့်မလို့ဆိုင်နေအားလုံးကဆိုလို့ရှိရင်စောစောစီးစီးပိတ်ရတဲ့အတွက်ကြောင့်မလို့ဟိုဘာပြောဒီနေ့တနေ့ရောင်းရတဲ့မင်းများလည်းနည်းနည်းရော့သွားတာပြီလေအဲ့ဒါမျိုးနဲ့တော့ကိုယ်တော်ကလည်းထိခိုက်တာပေါ့ CPR ကြောင်ညာခါတဲ့အတွက်ကြောင့်မလို့တချို့လူတွေကတော့ပြင်ဆင်ထားကြရတာပေါ့ကျွန်မတို့လည်းနည်းနည်းပါးပါးတော့စားပြားလေးတွေအဲ့လိုရေလေးပါလေးတွေနည်းနည်းတော့စုဆောင်ထားတော့ပေါ့နော
်ဂျပန်တောင်ပိုင်းကနေမြောက်ပိုင်းဘက်ကိုဥတီရွေလျားနေတဲ့တိုင်ဖုန်းမုန်တိုင်းကြောင့်ဂျပန်အစိုးရကကြိုတင်ပြင်ဆင်မှုတွေလုပ်ထားပြီးတဲ့အကြောင်းကိုလည်း NHK သတင်းဌာနမှလုပ်နေတဲ့ဦးကျော်ကျော်စိုးကပြောပြပါတယ
်ဆိုတော့ဦးလောလောဆယ်တော့ဦးစကားဦးကျော်သွားတဲ့နေရာမှာရောက်နေပြီမုန်တိုင်းကဟိုနေရရှာတဲ့နှုတ်ကနေတဲ့တနာရီမှအဲ10ကီလို15ကီလိုမီတာလောက်ပဲသွားတာဆောက်လောလောဆယ်တိတ်ဆောင်ဖို့အတွက်အမိတ်ထုတ်ထားတာဗောလေဆောက်အဲ့လိုလူတသိန်းကျော်ကျော်လောက်ကတော့ခိုလုံကြီးစကန်နေမှာကြောင်းဝင်းနေနေကြတာဗောလေအဲ့ဒါကအဲကာကိုရှိမာဟီရိုရှိမာဝါကာယာမာအဲနာရာအဲဟီမေတိုကူရှိမာနေထွက်တဲ့ချိန်လောက်ဆိုရင်တိုကျိုပတ်ဝန်းကျင်ကိုဖြတ်မှာအဲပြည်သူပိုင်းမူလာတန်းကျောင်းနေမှာဒီအာလုံနီပါဟာခလုံးစခန်းနေပဲဆိုအဲ့မှာသူကကုန်ကြီးညာထားပြီးသားအဲ့မှာဆိုင်မှုတွေထောင်းတာ emergency shelter area emergency shelter ဆိုပြီးတော့ရေးတာအဲ့ဒီမှာအဲအရေးကြီးကိစ္စရှိတဲ့ခါကျရင်တဘာပေးအန်နဲ့ကြောက်တဲ့ခါကျလို့ရှိရင်အဲ့ဒီမှာအဲလူတွေအိမ်မပြန်နိုင်ဘူးကိုယ်အိမ်မပြန်နိုင်ရင်ဒီမှာသွားပြီးတော့ဆောင်ရှိတယ်ရေးရှိတယ်စားကြ6ချမ်းရှိတယ်ခဏတစ်ဖြုတ်တညတာတဲခိုးလို့ရတယ်အဲ့ဒါမျိုးလှုပ်ထားပေးတာ
တိုင်ဖုန်းမုန်တိုင်းကြောင့်တိုကျိုအပါအဝင်အခြားမြို့ကြီးတွေမှာလေယာဉ်ခရီးစဉ်တွေရောယထာခရီးစဉ်တွေပါဖျက်သိမ်းခဲ့ရသလိုလျှက်စစ်မီပြတ်တောက်တဲ့နေရာအများအပြားလည်းရှိနေပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့တင်းနှွင်ညရဲ့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုအရင်ဆုံးတင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းအရေးမှာတစ်ဖက်နိုင်ငံကိုတိုင်းဆောင်သူတွေပြန်လည်လက်ခံရေးအမြန်စတင်ဖို့ဟာနိုင်ငံတကာရောပြည်ရင်းအတွက်ပါဦးစားပေးဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့ပြည်အောင်စုဝန်ကြီးဦးကျော်တင်ကပြောပါရယ်ဒုက္ခသည်တွေနေရပြင်ရေးအစီအစဉ်မှာကုလသမဂ္ဂရဲ့အခမ်းကဏ္ဍကအရေးပါတယ်ဆိုတာကိုမြန်မာအစိုးရအနေနဲ့လက်ခံထားပြီးအခုဆိုရင်ပထမအဆင့်ပူးပေါင်းဆောင်ရွက်မှုတွေစတင်ဆောင်ရွက်နေပြီလို့လည်းဆိုပါရယ်နယူးယောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကိုဒေါက်ကင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုအခုသတင်းပတ်ရဲ့မြန်မာအရေးအစီအစဉ်မှာနားဆင်နိုင်ပါတယ်
ဒီလိုဒီကုလသမဂ္ဂထွေထွေညီလာခံတက်ရောက်ဖို့ညွှန်ညွှန်ရောက်နေတာပေါ့နော်အဲ့တော့ဒီကုလသမဂ္ဂထွေထွေညီလာခံကြီးမှာကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကနေပြီးတော့ဒီအာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့လည်းတွေ့ခဲ့တာရှိပါတယ်။အဲ့တော့ဝန်ကြီးလည်းတက်ခဲ့မှာပါ။အဲ့ဒီမှာကုလသမဂ္ဂတွင်မှုချုပ်ကနေပြီးတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့သူအကြံပေးသွားတာလေးရှိပါတယ်။ဒီထဲမှာဒီမြန်မာပြည်ခိုင်ပြည်နယ်မှာရှိတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေပေါ့လူသားချင်းစာနာမှုထောက်ထားတာအနေနဲ့ပတ်သက်ပြီးတော့သူစိုးရိမ်မကင်းဖြစ်တယ်လို့ပြောပါတယ်။ဒီဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကပေါ့လေဟိုဘယ်လိုများပါဝင်ဆွေးနွေးခဲ့တာရှိပါလဲရှင်
။ဒီရခိုင်ရေးကိစ္စကတော့ဒီစီးပွားရေးမှာဆွေးနွေးရကိစ္စမရှိတော့လည်းပဲအတွင်းမှုချုပ်ကဒီကိစ္စနဲ့ပူပန်နေဆိုတာသိတဲ့အတွက်ကျွန်တော်တို့အနေနဲ့ဒီကိစ္စမှာဖြည့်ရှင်းဖို့အတွက်ကျူပန်းဆောင်ရွက်မှုလေးတွေရှင်းပြပါတယ်။အဓိကနံပါတ်၁ကတော့အခုလောလောဆယ်အာယုံဆိုင်တင်တာဒီဒီအဲတိတ်ဆောင်သွားတဲ့လူတွေကိုပြန်လဲအဲလက်ခံရေးပေါ့နော် repetition process အမြဲတမ်းစတင်မှုကိစ္စဖြစ်တဲ့ဆိုတော့ကျွန်တော်အဲ့ဒါကိုပြောပါတယ်။အဲ့တော့ကျွန်တော်တို့ဘက်ကဘင်္ဂလားဒေ့ရှ်နဲ့လက်မှတ်ထိုးထားပြီးတဲ့နောက်ပိုင်းဟိုကျွန်တော်တို့လုံတင်လုံတင်တာပြင်ဆင်တာအကုန်လုံးပြင်ဆင်ပြီးပြီဒါပြီးခဲ့တဲ့ January 23ရက်နေ့ကစပြီးတော့ကျွန်တော်တို့လက်ခံမှုဟိုအဆင်သင့်ဖြစ်နေပြီဆိုတဲ့အကြောင်းကျွန်တော်အဲ့ဒီကိစ္စလည်းရှင်းပြတယ်။ဒါပေမဲ့ကျွန်တော်တို့ကလက်ခံနေပဲဖြစ်နေတယ်ဟိုတစ်ဖက်ကပို့တဲ့ဘက်ကဘင်္ဂလားဒေ့ရှ်ပေါ့နော်ဘင်္ဂလားဒေ့ရှ်မပို့တဲ့မြာကျွန်တော်တို့ကတော့စောင့်နေရပဲနေထားပဲရှိတယ်ကျွန်တော်တို့အနေနဲ့ကတော့မိရိုဘိုင်းကလက်ခံမှုအဆင်သင့်ရှိနေဆိုကြောင်းပြောတယ်နောက်တစ်ဘိုင်းကတော့ကုလသမဂ္ဂနဲ့ကျွန်တော်တို့အဒီပြည်သနာကမှာကုလသမဂ္ဂအခန့်ကဏ္ဍကိုလည်းရေးကြည့်တယ်ဆိုတော့ကျွန်တော်ပြောတယ်အဲ့တော့ကုလသမဂ္ဂနဲ့လည်းကျွန်တော်တို့ UNHCR နဲ့ရော UNDP နဲ့ရောကျွန်တော်တို့ဒီဟာပေါ့နော်သုံးဖွဲ့ဆိုင်လက်မှတ်ရေးထိုးထားတာရှိတယ်အဲ့တော့သူတို့လုပ်ငန်းတွေလည်းအခုစတင်နေပြီဘာလို့ UN ရဲ့လုပ်ငန်းတိုင်းပေါ့နော်သူတို့ထုံးစံတိုင်းပဲလုပ်ငန်းမစခင်သူတို့ assessment ဆိုတာ question ပြီးတော့အကဲခတ်မှုတွေလုပ်တယ်အဲ့တော့ကျွန်တော်တို့ကပထမဆင့်အနေနဲ့ဟိုပေါ့ပထမဆင့်အနေနဲ့ကျွန်တော်တို့ကကြေးရွာကျွန်တော်တို့23ရွာရွေးပေးထားတယ်အဲ့ဒီဟာကိုသူတို့ on ground မှာသူတို့အဖွဲ့တွေ question ပြီးတော့ဘာတွေလိုအပ်ချက်ရှိတော့စစ်ဆေးပြီးပါပြီအဲ့တော့ပြန်လာရပြီနောက်တစ်ဆင့်ကိုကျွန်တော်တို့နောက်ထပ်ရွာ26ရွာလောက်ထပ်တိုးပေးဖို့ဆိုပြီးတော့ကျွန်တော်တို့စီစဉ်ထားတာရှိပါတယ်အဲ့တော့ဒါအမေပြန်မှာ account ထဲဖော်နေပါပြီအဲ့တော့ဒီဟာလည်းတိုးတက်မှုတွေရှိနေပါတယ်။နောက်ပြီးတော့ကျွန်တော်တို့ကုလသမဂ္ဂအတွင်းမှုကြီးအထူးကိုယ်စားလှယ်အဲ Miss Christina Sharana ကိုလည်းကျွန်တော်တို့နဲ့ကြိုဆိုတဲ့အကြောင်းသူ့အတွက်လည်းဟိုသူနဲ့လည်းဟိုပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းနဲ့သူ့အတွက်ရုံးကိုလည်းနေပြီးတော့မှာတရားဝင်ဖွင့်ခွင့်ကိုတရားဝင်ခွင့်ပြုထားပြီဆိုတဲ့အကြောင်းအဲ့ဒါလေးထည့်တင်ပြောကြခဲ့ပါတယ်။အဓိကပြောကြတဲ့အချက်ကတော့ကုလသမဂ္ဂဆိုတာပေါ့နော်ဟိုငိမ့်ငိမ့်ချမ်းချမ်းအဖြစ်ဟောပါတော့ပြဿနာဖြေရှင်းရေးကိုဥတည်ဖို့လိုတယ်ဆိုတဲ့အကြောင်းတကယ်လို့တချို့တခြားတော့ဟောပါတော့အဖြစ်ဆုံးမဆောင်တဲ့လူဟောပါတော့လူရက်တွေဦးစားပေးလာလို့ရှိရင်အခြေအနေကိုမပြေလည်သေးပြင်ပိုဆိုးသွားတာမျိုးပေါ့နော်အဲ့ဒါမျိုးမဖြစ်ဖို့ကျွန်တော်တို့နိုင်ငံအနေနဲ့တာဟာသာသာပြောင်းကြိုးပမ်းနေတဲ့အချိန်မှာပို့ပြီးတော့ဆိုးသွားသွားနေတဲ့အဲလူရက်တွေမျိုးမလုပ်ဖို့အားမျိုးကျွန်တော်အနေနဲ့အဲအဲ့ဒါလေးတော့ထည့်သွင်းပြောကြားခဲ့ပါတယ
်ကုလသမဂ္ဂထွေတွင်းမှုချုပ်အပြင်ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့လည်းမြန်မာဝန်ကြီးတွေ့ဆုံခဲ့တဲ့အကြောင်းကိုကျွန်တော်တို့ဖတ်ရပါတယ်ကျွန်တော်တို့တွေ့ရပါတယ်အဲ့ဒီခါမှာဒီမက်ဝန်ကြီးပွန်ပီယိုကနေပြီးတော့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အလားတူပဲဒီရခိုင်အရေးနဲ့ပတ်သက်ပြီးရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးသွားတာရှိပါတယ်သူတိုက်တွန်းသွားတာလည်းရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဝန်ကြီးဦးကျော်တင်းစွေတွေ့ဆုံခဲ့တော့ကလေဒီကိစ္စနဲ့ပတ်သက်ပြီးဗားရီများဆွေးနွေးဖြစ်ပါသည်လဲရှင
်အဲဒီမှာလဲဒီကိစ္စမှာလဲကျွန်တော်တို့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဖြည့်ရှင်းမှုကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းတွေပြောရတာပါပဲတကယ်တည်းအစိုးရကဒီပြဿနာကိုပြည်ပြည်လဲလဲဖြည့်ရှင်းမှုငွေနဲ့ရည်ရွယ်ချက်ရှိတယ်ဒါကြောင့်မို့အစိုးရတက်ပြီးတာနဲ့ကျွန်တော်တို့ဒီကော်မတီအစည်းအဝေးဖွဲ့တယ်အဲ့လိုလုပ်ခဲ့တယ်ဒါပေမဲ့တို့လုပ်နေတဲ့ကာလမှာဟာပေါ့နော်ဒီကြားပြတ်တိုက်ခတ်မှုနှစ်ကြိမ်ဖြစ်ပွားခဲ့တယ်အဲ့လိုအနေထားတဲ့ကြောင့်ကျွန်တော်တို့ဒါမျိုးတွေအဲကျွန်တော်ကျိုးပါဆောင်မှုတွေကိုဖြစ်နေသွားတဲ့အနေအထားမျိုးရှိတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒီဟာကိုပြည်ပြည်လဲလဲဖြေရွှေ့ကျွန်တော်အသိရှိတယ်နောက်ပြီးတော့ကျွန်တော်အဓိကကတော့သူတို့ဟိုတော်များစိတ်ဝင်စားနေကြတဲ့ဒီ accountability ဆိုရဲပေါ့နော်တာဝန်ခံမှု issue နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်တွင်းမှာပြည်တွင်း initiative နဲ့ဖွဲ့စည်းထားတဲ့ဒီ independent inquiry ကနေပြီးတော့လွတ်လွတ်လပ်လပ်လုပ်ခွင့်ပေးထားတယ်ဆိုတဲ့အကြောင်းအဲ့ဒီအစီရင်ခံစာကိုကျွန်တော်တို့စောင့်ကြည့်ဖို့လိုတယ်ဆိုရကြအောင်။နောက်အဲ့ဒါကိုပြောထားပါတယ်။အခုတော့လောလောဆယ် fact finding mission ကတော့အတိကဟိုအတိကျခံလုံတဲ့ဟိုပေါ့နော်။ဟို hard evidence ရှိပဲနဲ့ interview လုပ်ထားတဲ့ခုနဟိုကျွန်တော် interview လုပ်ထားတဲ့အဲရလက်တွေပေါ့နော်။ဟိုပေါ့တချို့ဒုက္ခကောက်စပါးမှာရှိတဲ့ဒုက္ခတွေ800လောက်ကို interview လုပ်ပြီးမေးထားတဲ့အချက်တွေကိုဟိုစုစည်းထားတဲ့အမျိုးဖြစ်သေးတဲ့အတွက်ဒါကျွန်တော်တို့တက်တီထောက်ထားခံလုံမရှိသေးဘူး။သူတို့ရဲ့ပြောကြားချက်တွေကိုစုစည်းထားပဲဖြစ်တယ်။အဲ့တော့ကျွန်တော်တို့ကပြည်တွင်းမှာတရားစုံစမ်းမဲ့ဒီ inquiry commission go pi long an pi so saung chi bo tin ne so le a chang chano adikatha pyo ba le
okay ma ai commission a ni ne go blao atai da thi lut lut lat lat bo le song san sit sei nai kwin shi ba ma le shin ba lo so tcho ne niya le da tor tor le go kan tat tha le lu cha ba le pi lo go long yong ye ya le ba da bo le ai kha ja lo di lut lat de independent commission investigation commission song san sit sei commission a ni ne lou pai kwin atai da bo le ai ha le ne pat ta go win yi shin pya le ba shin
chano lo tu chano lo nai gan ma 1950 hwa bo no ho wa bo di athu so song san sit sei committee ubade so shi ba le ai ubade ma ai ubade tai phwe si tha da ba ai ubade ya so lo shin di committee ha lut lut lat lat song san wan ne shi de မြန်မာနိုင်ငံမှာရှိတဲ့ဘယ်ဖွဲ့စည်းမှုဆိုဘယ်ပုဂ္ဂိုလ်မှဆိုမေးမြန်းစုံစမ်းမေးမြန်းခွင့်ရှိတယ်လူဝတ်ဆက်ဆံတောင်းခံခွင့်ရှိတယ်အဲလွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်တကယ်သူကဘာလဲဆိုတော့ဟိုပါပေါ့နော်ဟို criminal code civil code လိုမျိုးအဲ့လို authority မျိုးကိုသူမှရှိပါတယ်ကျွန်တော်တို့သမိုင်းမှာနိုင်ငံခြားသားနှစ်ဦးပါပြီးတော့ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းကော်မတီဒီကံပထမဆုံးရင်ဖွဲ့စည်းရင်းဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲနားလည်ပါတယ်အဲ့တော့သူတို့ကလည်းသူတို့ကြိုက်တဲ့လောက်တခြားပေါ့နော်နိုင်ငံတကာ expert တွေလည်းကျွန်တော်တို့ပတ်မှုကျွန်တော်မပေးဘူးပေါ့နော်သူတို့အနေနဲ့ကြိုက်ရွေးချယ်လို့ forensic expert တွေပါတို့သူတို့ရွေးချယ်ခင်လည်းပေးထားပါတယ်အဲ့တော့သူတို့ကအားလုံးသိပြီးသားပေါ့နော်ဒီဖိလစ်ပင်းကဒုတိယနိုင်ငံကြီးဝင်မရမနာလို့ဆိုတာဒီအမျိုးသမီးအခွင့်အရေးမှာရှေ့တန်းတရေရတော့ဥဆောင်လိုက်အခုပြီးခဲ့တဲ့စီတော်ဆိုတဲ့ဒါကျွန်တော်တို့အဲ့ဒီဒါအမျိုးသမီးရေရနဲ့ပတ်သက်ပြီးတော့အဲ့ဒီအဖွဲ့အစည်းမှာလည်းသူကဥက္ကဋ္ဌလည်းဖြစ်လင်းကိုယ်စားလည်းဖြစ်လဲလှုပ်ဆောင်နေအာဆီယံချာတာကိုလည်းသူကိုယ်တိုင်ဥဆောင်ရေးဆွဲခဲ့တဲ့တကယ်နာမည်ကြီးဒီပလိုမက်တယောက်ဖြစ်ပါတယ်အဲ့တော့ဂျပန်ကတာမကြီးမစ္စတာအိုရှိမာဆိုတာလည်းတကယ်ကုလသမဂ္ဂမှာအထူးလေးစားတဲ့ဟိုပါပေါ့နော်ဂျပန်တာမကြီးဟောင်းဖြစ်တယ်နောက်ပြီးတော့ဒီသူတို့ရဲ့အိုချာဆိုရဒီဟောနော်ဒီကုလသမဂ္ဂရဲ့လက်ထောက်အတွင်းမှုကြောင့်လည်းဖြစ်တယ်သူတို့ကလည်းဒီမမကန်ကစစ်ဆွေးမှာပါကျွန်တော်မြန်မာအဖွဲ့ဝင်အုပ်ကလည်း UN မှာအတွေ့အကြုံရှိတဲ့ UNICEF ဝန်ထမ်းဒေါက်တာအောင်ထွန်းသက်ရဲ့နောက်ပြီးတော့ဥမြသိန်းဆိုရလည်းဟိုပါပေါ့ဒီဥပဒေမှာကြွန့်ကျင်တဲ့အတားကျွန်တော်တို့တရားဟိုပါပေါ့နော်ဖွဲ့စည်းပုံချင်းဥရိယုံရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်အဲ့တော့သူတို့ကလွတ်လွတ်လပ်လပ်လုပ်ကိုင်ခွင့်ပေးထားပါတယ်သူတို့တွေသွားလို့ရှိရင်လည်းကျွန်တော်ညွှန်ကြားထားတယ်ရခိုင်ပြည်နယ်သွားလို့ရှိရင်အဆောင်အချောင်းပို့တော့ပို့ပြီးနောက်မေးမြန်းတာတွေမှာလွတ်လွတ်လပ်မေးမြန်းခွင့်အဲ့လိုမျိုးပေးထားပါတယ်အဲ့တော့သူတို့ကကွေဖက်မှာသွားတွေ့တဲ့ခါမှာလည်းသူတို့အနေနဲ့သူနဲ့ပူးပေါင်းဆောင်ရွက်မယ်လို့ကျွန်တော်ဟိုဟောပေါ့နော်ဂရုပြုတယ်လို့ကျွန်တော်လည်းအဲ့ဒါလည်းကျွန်တော်တို့ကြားသိရပါတယ်ဒါအကောင်းတဲ့လက္ခဏာဖြစ်ပါတယ်
ဟုတ်ကဲ့ပါဒီမြန်မာနိုင်ငံကိုနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်တို့ EU ဖွဲ့ရနေကိုယ်စားလှယ်ဖွဲ့တွေလာမယ်ဒီ American ကလာမယ်ရှိသမျှဒီကုလသမဂ္ဂကလာမယ်ရှိသမျှအဖွဲ့အစည်းတွေလာတိုင်းမှာဒီရခိုင်ပြည်နယ်ကိုလေ့လာတဲ့လူတွေရှိပါတယ်ရခိုင်ပြည်နယ်မှာဥမာဒေါက်တာဝင်းမြတ်အေးတို့အဖွဲ့ဆိုလို့ရှိရင်ဒီညပြင်းမှာပေါ့တို့ဘာတွေပြင်ဆင်ထားရဲဆိုတာတွေလိုက်ပြပါတယ်ကြာကြာနာနာပဲဒီဒုက္ခတွေပြန်လာရင်ဘယ်လိုနေရာဒီ reception ဟိုသူတို့တွေခိတ္တယာယီတဲခုမဲ့စခန်းတွေလိုက်ပြပါတယ်ဒါပေမဲ့ဘလို့ဝဲပြမမာပြင်းကနေပြန်သွားတာလည်းတကြိုင်နေဟာဒုက္ခတွေလက်ခံဖို့မြန်မာနိုင်ငံကတော့စဉ်းစားမဖြစ်သေးဘူးဆိုပြီးတော့ပဲဝေဖန်နေတဲ့အတန်တွေပဲကြားနေရပါတယ်အဲ့ဒါဘလို့များဖြစ်လို့ပါလဲရှင
်အဲ့ဒါတော့သူတို့ရှုမြင်တဲ့အမြင်ပေါ့နော်ကျွန်တော်တို့ကတော့အခုလက်ခံရေးစခန်းတစ်ခုပေါ့နော်ရေလန်းလာကုန်းလန်းလာတစ်ခုဒါကျွန်တော်တို့ဟိုနိုင်ငံဘင်္ဂလားဒေ့ရှ်နဲ့မြန်မာသတော်ကြီးတွေပါတယ်အဲကျွန်တော်တို့ reception ကလည်းတစ်ခုထားရမယ်အမစစ်ဆေးဦးတဲ့ computer တွေတော့ ID card တွေထုတ်ပေးဖို့အစင်းနဲ့လောက်ထားပြီးသားနောက်ဒီဘက်က transit ကလည်းလှဖို့ကောင်ဆိုတာ transit center လူပေါင်း 3,000 လောက်ထိ accommodate လုပ်နိုင်တယ်အဲတော့ကျွန်တော်တို့ကတော့သူတို့ပြန်လာရင်ဒီမှာစစ်ဆေးမယ်အဲ့ဒီမှာခဏတက်ခွင့်တက်ခုပြီးရင်သူတို့မိရွာမှာမိကြတယ်လို့အိမ်တွေပဲစောက်ဖို့တဲ့ပတ်မိုးပြေးမယ်ပေါ့နော် cash for work program နဲ့အဲ့လိုမျိုးပြောထားတယ်အဲတော့သူတို့ကတော့ဒီအနေနဲ့ပတ်သက်ပြီးတော့အဆင်သင့်မဖြစ်သေးဘူးဆိုတဲ့ဟာသူတို့ကတော့ဘယ်ပေးတာနဲ့တိုင်းတယ်လို့မသိဘူးเนาะကျွန်တော်တို့ကတော့ပြောထားကျွန်တော်တို့စစ်ပြီးတော့ပေးထားလူ4000ကျော်လောက်ပေးထားပြီးပေါ့ရခိုင်မှာနေတာဆိုနေတယ်ဆိုတာအသက်တွေထိုင်ခိုင်လုံတဲ့လူတွေပေါ့เนาะအဲ့4000ကျော်ပေးထားတယ်မနေ့ပြန်ပို့မယ်ဆိုကျွန်တော်မနေ့ပြန်လာမှာပဲเนาะစစ်ဆေးပြီးတော့အမကတ်မှာထားမယ်တော့ရွာမှာအိတ်သူတို့အိမ်ဆောက်တယ်ဆိုတာလည်းအလွန်ဆုံးတလားပေါ့တလားနလားအမဆောက်ပြီးရင်သူတို့အဲ့ပြောင်းရှိမှာကတ်မှာအများနဲ့ထားအောင်ပေါ့အဲ့တော့သူတို့ကတော့ဟိုအဆင်သင့်မဖြစ်သေးဘူးဆိုတာကျွန်တော်ထင်တာကတော့ဒီအနေနဲ့ပတ်သက်ပြီးတော့သူတို့ကလုံခြုံရေးဘက်ကိုလည်းအလေးထားပြောကြတယ်ဒီလူတွေဟာဒီမှာတသက်လုံးဒီအဖွဲ့တွေဟိုအတူတူနေထိုင်လာကြတာပေါ့နော်လုံခြုံရေးဆိုတဲ့ခါမှာသူတို့ကတော့သူတို့စိုးရိမ်တဲ့ဒီ community ကလူတွေကလုံခြုံရေးပဲဆိုကျွန်တော်တို့ကြတော့ခေါင်းဆောင်အစိုးရဘက်ကြတော့ဒေသခံတွေလုံခြုံရေးကိုလည်းကျွန်တော်စဉ်းစားရပါတယ်စုံလုံခြုံရေးဆိုတဲ့နေရာဒါပေမဲ့လို့ကျွန်တော်တို့အနေနဲ့ဟိုလုံခြုံရေးနဲ့ပတ်သက်လို့လည်းဟိုအဲအစိုးရမှာ 100% တော့ကာဒီမလုံးနိုင်ဘူးဘယ်နေရာမှာဆိုတော့အမေရိကန်မှာတော့ World Trade Center ခုနပြိုကွဲသွားမှဖြစ်သွားတာပေါ့နော်အဲ့တော့ကျွန်တော်တို့ချိန်မှာ ပဲနိုင်ငံ 100% တော့ guarantee တော့မပေးနိုင်ဘူးဒါပေမဲ့ကျွန်တော်တို့အနေနဲ့တရားဥပဒေစိုးမိုးမြင့်တင်ရေးအတွက်လည်းလုပ်နေပါတယ်နောက်ပြီးတော့ UNDP နဲ့ UN တို့ team တွေကလည်းဒီစစ်တွေရောမောင်းတော့လုပ်ငန်းခွင့်ပေးနေတယ်ပေါ့ဒါသူတို့လုပ်ကန်ခွင့်တွေပေးထားတယ်အဲ့တော့ဟိုပေါ့ third party လည်းဒီမှာရှိနေတယ်ကျွန်တော်အနေနဲ့ကတော့သူတို့လာရင်ဟိုခြားနေရာခြားတာပြီးအစင်းသိရှိလို့ယူဆပါတယ်သူတို့ကဘာဖြစ်လို့အဲ့လိုသုံးတတ်တယ်ဆိုတော့တခြားနိုင်ငံကြီးကဖိအားပေးခြင်းနဲ့အကြောင်းရင်းလည်းပါမယ်လို့ကျွန်တော်စိတ်ထဲမှာအဲ့လိုတွက်ဆမိပါတယ်တုံ့တက်မှုမရှိဘူးဆိုမှဒီဘက်မှာဖိအားပြင်းပြထန်ထန်ပေးလို့ရမယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါအခုဒီဟိုကွယ်လွန်သွားပြီဖြစ်တဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအာနန်ကော်မရှင်ဒီအကြံပေးကော်မရှင်ကနေပြီးတော့ထောက်ခံအကြံပြုထားတဲ့88ချက်ထဲမှာ81ချက်အကောင့်ထဲပေါ်ပြီးပြီလို့ဒီမှာအစိုးရကပြောထားတာရှိပါတယ်ဒါပေမဲ့လည်းဒီပြီးခဲ့တဲ့ဟိုအစည်းအဝေးတစ်ခုမှာပေါ့နော်ဒီအမေရိကန်သံတမန်ကြီးကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟီလီယာနေပြီးတော့81ချက်အကောင့်ထဲပေါ်ပြီးပြီဆိုပေမဲ့ဘာမှပေါ့လေဒီဟိုဆုတ်ဆုတ်ပိုင်ပိုင်ပေါ့နော်ဟိုဒီကြကြနန်းနာလှုပ်ထားတာမရှိဘူးဆိုပြီးသူကဝေဖန်သွားတာကြားရပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောနောက်ပြီးတော့ဒီကြံနေတဲ့ဒီအချက်တရားရောဘလို့ဖြစ်လို့ခက်ခဲနေညာရှိနေလို့ပါလားရှင့်ဆက်ပြီးတော့အကောင့်ထည့်ဖို့လို့မရသေးတာ
ကျွန်တော်ထင်တာကတော့ဟိုဟာပေါ့နော်ဟိုအမေရိကန်အများအားကိုယ်စားလှယ်နီဂီလီယာပြောတာ on ground မှာတိုးတက်မှုမရှိဘူးဆိုတာသူတိုက်နေပေတယ်မှာမူတည်ပါတယ်သူတိုင်းနဲ့ပေတံကကျွန်တော်ထင်တာကဟိုဘက်ရောက်နေတဲ့လူ6000ကျော်9000လောက်ကဒီဘက်ကိုမရွေသေးတာကိုသူတိုင်းတာလို့ကျွန်တော်ထင်ပါတယ်ဒါအဲ့ဒီအဲ့ဒီပေတံနဲ့တိုင်းတာတော့မှားပါမယ် Repetition ကဘင်္ဂလားဒေ့ရှ်ကမစသေးဘူးတဲ့ဒီဘက်မှာကျွန်တော်တို့တိုးတက်မှုဆိုတဲ့ဟာခုနဟိုလက်ခံရေးစခန်းတွေစောက်တာတွေနောက်ပြီးတော့ဟောပေါ့နော်ဒီကျွန်တော်တို့ဘက်မှာဟိုပြည်တွင်းမှာရှိနေတဲ့ဟိုပေါ့ဒုက္ခသည်စခန်းတွေကိုပိတ်သိမ်းတာတွေပါလေအဲ့ဒါမျိုးဆိုတော့ကျွန်တော်တို့ပြီးရက်နေ့ကဆို3ခုလောက်ပိတ်သိမ်းခဲ့ပြီလို့နောက်ထပ်2ခုလောက်လည်းပိတ်သိမ်းမှုကြိုးစားနေတယ်ပိတ်သိမ်းမှုဆိုတာလည်းပြောကြတာတော်တော်ဗဇက်ကပြဿနာဟိုလက်ညှိုးထိုးပြတာလွယ်တယ်ပေါ့နော် solution တော့ဘယ်သူမှမပေးဘူးနော်ပြဿနာဘယ်လိုဖြေရှင်းရမလဲဆိုတာတော်တော်လေးလေးဟိုပေါ့တင်တင်မှုနဲ့နည်းဟိုရခိုင် community တွေလည်းသဘောကျရတယ် camp တွေလည်းသဘောအဲ့လိုနေရာ timing ညီတိုင်းမှာလောက်ရတာပါအဲ့တော့ကျွန်တော်တို့ကအဲ့လိုမျိုး camp အေးပိတ်သိမ်းတာမျိုးတွေလည်းလုတ်တိုင်းလည်းရှိတယ်ဒါလည်းတိုးတက်မှုပေါ့နော်တချို့ဒါအများကြီးတော့လုတ်ဆရာကြံပါသေးတယ်ကျွန်တော်ပြောတာအကောင့်တွေပေါ်ပြီးလို့ပြောတော့ခေါ်ပြီးပြီတချို့ပေါ်ပြီးစေအဲ့ဒါကိုပြောတော့အမှကျွန်တော်တို့နိုင်ငံကြီးဝန်ကြီးဌာနဆိုဗာတန်ဝန်ကြားလဲဆိုတော့ဘင်္ဂလားဒေ့ရှ်နဲ့ထိတွေ့အမှုတွေပြုလုပ်ဖို့အာဆီယံတွေကိုဟိုဒီဟာနဲ့ပဲဖြစ်ဖို့တိုးတက်မှုအစဉ်ပြတ်ပြောဖို့ဒါမျိုးတွေကျွန်တော်တို့လုပ်နေပါတယ်ဘင်္ဂလားဒေ့ရှ်ကိုဆိုကျွန်တော်တို့ဆိုရင်ဟို special envoy လုတ်တာတွေအချိန်ချင်းပါပဲအဲ့ဒါမျိုးတွေလုတ်လာတယ်အဲ့တော့ဝင်ဌာနတွေကိုကျွန်တော်တို့ကဒီ coffee and recommendation တွေတာဝန်ခွဲပေးထားတယ်။အဲ့ဒီထဲကနေပြီးတော့ဟိုတိုးတက်မှုလည်းလေးစားတဲ့ချိန် publish လုပ်နေပါတယ်။သူအဲ့ဒီ report တွေဖတ်လို့ရှိရင်တော့တိုးတက်မှုတွေတွေ့ပါလိမ့်မယ်။နောက် lambda set တွေရေးရောပါကောင်းအောင်လို့နောက်ပြီးတော့ဒီဟိုပေါ့သူတိုင်းထားတဲ့ပေတံကတော့ကျွန်တော်ထင်တာကတော့ဒီလူတွေဟိုကမရွေသေးတာပဲပြောရလို့ကျွန်တော်ထင်ပါတယ်။အဲ့တော့ကုလသမဂ္ဂလည်းလက်မှတ်ထိုးရမယ်။အဲ့ဒါလည်းလုပ်နေပြီ။အဲ့တော့တိုးတက်မှုကဟိုပေါ့ဟိုအဲ့လို refugee တွေဒီဘက်ရွေးရတယ်တိုက်တာလေဆိုရင်တော့ဒါသူတို့မတူတက်သူတို့ဒါပဲပြောလို့အခုလောလောဆယ်ကျွန်တော်တို့ဘက်ကຢာနဲ့ချီပြီးတော့ဟိုပြန်လာသူမိမိသဘောတော့ပြန်လာတယ်ရှိပါတယ်အခုမှအပြင်ဟိုတလောက်162ယောက်တက်တော့ဆိုတော့သူခိုးပြန်လာတော့ပါနော်ဟိုဘက်ကဘင်္ဂလားဒေ့ရှ်ဘက်ကကမ်ပကပေးမပြန်ဘူးသူတို့ခိုးပြီးပြန်လာတဲ့လူတွေကျွန်တော်တို့ဒီဘက်မှာအဲ့လူတွေကိုကပ်ပြားလိုက်စစ်စစ်ပြီးတော့ကပ်ပြားထူသူနေရာနဲ့သူပြန်ချထားပြီးတော့တစ်ခါတည်းလေတစည်းပြက်ပြီးရောက်လာတယ်အဲ့လူတွေလည်းသူနေရာသူပြန်လဲနေရာချထားပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဘက်ကတဖြည်းဖြည်းနဲ့တော့ပြန်လာရတော့ရှိပါတယ်ဒါပေမဲ့ repetition program အရာကတော့ဘင်္ဂလားဒေ့ရှ်ကမလွတ်သေးတဲ့အတွက်ကျွန်တော်တို့ဘက်ကမစနိုင်သေးတဲ့မတိုးတက်သေးတာဖြစ်ပါတယ်ကျွန်တော်တို့အတိုင်ပင်ခံဟိုနေ့ကပြောသလိုလူညွှန်ရေးကောင်စီဘက်ကလာတော့ပြောသလိုပဲပေါ့နော်ကျွန်တော်တို့အနေနဲ့ဘင်္ဂလားဒေ့ရှ်ဝင်ပြီးတော့သူတို့ဆွဲထုတ်လာလို့မရပါဘူးကျွန်တော်တို့ရှိရောက်လာမှာပဲကျွန်တော်တို့လက်ခံလို့ရမှာပါလို့အဲ့လိုအဲ့ဒါလို့ကျွန်တော်ထပ်ပြောချင်ပါတယ်အဲ့တော့အဲ့ဒါကိုမတိုးတက်သေးတာလို့ကျွန်တော်ထင်ပါတယ်
ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးချော်တင်ကိုဒေါက်ခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတာပါ။ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်လေးအပါအဝင်ရေဒီယိုအစီအစဉ်အားလုံးကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတွားရောက်ဖတ်ရှုနာဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတို့တာရှင်များရှင် VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများခန္ဓာနဲ့ကမ္ဘာတစ်လွှားထူးခြားဆန်ပြသတင်းများအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။မြန်မာအစိုးရရဲ့အဓိကဦးစားပေးလုပ်ငန်းစဉ်ကြီးတွေထဲမှာငြိမ်းချမ်းရေးလုပ်ငန်းပါဝင်ပေမဲ့မြန်မာငြိမ်းချမ်းရေးဆွေးနွေးမှုတွေကတော့ရှေ့မတိုးနောက်မဆုတ်ပဲရလကောင်းတွေလည်းမမြင်ရသေးဘူးလို့နိုင်ငံရေးသုံးသပ်သူတွေကယူဆကြပါတယ်။မြမငင်းငင်းအတွက်ကြုံနေရတဲ့အချက်အသေးတွေဟာဘာလဲဒါကိုဘယ်လိုကျော်လွှားနိုင်မလဲဆိုတာကိုဥစီသူအောင်မြင့်ဝေဖန်သုံးသပ်ထားပါတယ်မတ်အင်ဂျင်နိုင်နဲ့တူတင်ဆက်ပေးမှာပ
ါဒေါ်ဆန်းစုကြည်ခေါင်းဆောင်တဲ့ NLD အစိုးရဟာအခု2018ခုနှစ်ထဲမှာ27ရာစုပင်လုံညီလာခံတစ်ကြိမ်2019ထဲမှာနှစ်ကြိမ်စုစုပေါင်း3ကြိမ်ကျင်းပဖို့ရာထားပြီးအဲ့ဒီ3ကြိမ်ပြီးရင်ငင်းငင်းရေလုပ်ငန်းစဉ်အတွက်အဖြေရလတ်တစ်ခုထွက်လာဖို့မျှော်လင့်ထားပါတယ်။ဒီမျှော်လင့်ချက်ကိုဒေါန်ဆန်းစုကြည်ကရောတမတော်ကာကွယ်ရေးဦးစီးချုပ်ဗကြုံမူကြီးမဲအောင်လှိုင်ကပါပြောဆိုထားတာပါ။အခြားတစ်ဖက်မှာတော့မြောက်ပိုင်းကအင်အားကြီးလက်နက်ကိုင်တိုင်းသားအဖွဲ့9ဖွဲ့နဲ့ KNPP KNI လက်နက်ကိုင်အဖွဲ့လိုမျိုးကလည်း NCA လက်မှတ်ထိုးတဲ့အခြေအနေကိုရောက်မလာသေးပါဘူး။ဒါရင်မက NCA လက်မှတ်ထိုးပြီးအစိုးရနဲ့နိုင်ငံရေးဆွေးနွေးနေကြတဲ့ KNU လက်နက်ကိုင်အဖွဲ့နဲ့အခြားအဖွဲ့တွေကလည်းဆွေးနွေးမှုတွေမှာ deadlock ပိတ်ဆို့မှုတွေဖြစ်နေပြီးရှိမတိုးနိုင်တော့လို့နှစ်ဖက်ခေါင်းဆောင်ချင်းတွေ့ကြဖို့ကြိုးစားနေခြင်းနဲ့ဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့ deadlock တွေကဘာတွေဖြစ်မလဲဆိုတာဆွေးနွေးကြည့်ကြရအောင်ပါ
။ငြိမ်းချမ်းရေးပေါ်ဆောင်နေသူတွေပထမဦးဆုံးကြုံရတဲ့ညှိနှိုင်းမရဖြစ်ရတဲ့ကိစ္စကတော့ဝကချင်အပါအဝင်မြောက်ပိုင်းကလက်နက်ကင်ခုနှစ်ဖွဲ့နဲ့တွေ့ဆုံဆွေးနွေးနိုင်ရေးပါ။လက်ရှိအဲ့ဒီခုနှစ်ဖွဲ့ဟာဝအဖွဲ့ကိုခေါင်းဆောင်တင်ပြီးပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC လို့ခေါ်တဲ့တပ်ပေါင်းစုတစ်ခုဖွဲ့ထားပါတယ်။အဲ့ဒီအဖွဲ့တွေဘက်ကအစိုးရအနေနဲ့ငြိမ်းချမ်းရေးကိစ္စဆွေးနွေးမယ်ဆိုရင်သူတို့တပ်ဖွဲ့ချင်းနဲ့မဆွေးနွေးဘူး။ FPNCC အနေနဲ့စုပေါင်းပြီးဆွေးနွေးကြတယ်လို့ဆိုထားပါတယ်။ဒါပေမဲ့တပ်မတော်ဘက်ကတော့ဒါကိုလက်မခံပါဘူး။လက်ရှိအစိုးရနဲ့တပ်မတော်ဟာ NCA လမ်းကြောင်းအတိုင်းသွားနေတယ်။တကယ်လို့ FPNCC ကိုတပ်ပေါင်းစုအနေနဲ့လက်ခံဆွေးနွေးမယ်ဆိုရင် NCA မဟုတ်တဲ့အခြားလမ်းကြောင်းတစ်ခုဖြစ်သွားမယ်။ဒါကြောင့်တပ်ပေါင်းစုနဲ့မဆွေးနွေးလိုဘူး။ဒါပေမဲ့ FPNCC အနေနဲ့ NCA လက်မှတ်ရေးထိုးရေးကိစ္စကိုဥတီဆွေးနွေးမယ်ဆိုရင်တော့ FPNCC ကိုလက်ခံဆွေးနွေးနိုင်တယ်ဆိုတဲ့သဘောထားပါပဲ။လက်ရှိအချိန်မှာငြိမ်းချမ်းရေးကော်မရှင်အဖွဲ့တွေဟာဝတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့ပုံမှန်တွေ့ဆုံမှုတွေလုပ်နေပြီးဝတ်တပ်ဖွဲ့ဘက က NCA လက်မှတ်ထိုးပြီးရင် NCA စာချုပ်ပါအချက်တွေကိုပြင်လို့ရနိုင်မလား။နောက်မကြိုက်တော့ဘူးဆိုရင် NCA စာချုပ်ထဲကနေပြန်နှုတ်ထွက်လို့ရသလား။အဲ့ဒီနှစ်ချက်အစဉ်ပြေရင် NCA လက်မှတ်ထိုးနိုင်တဲ့သဘောထားရှိနေပြီးတက်မတော်ဘက်ကအဲ့ဒါကိုဘလို့တုံ့ပြန်မလဲဆိုတာကတော့မသိရသေးပါဘူး။တပြိုင်နက်တည်းမှာပဲငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေဟာမိုင်းလာအဖွဲ့ KIA အဖွဲ့တွေနဲ့လည်းတဖွဲ့ချင်းစီတွေ့ဆုံဖို့ကြိုးစားနေတယ်လို့ဆိုပါရယ်ဒီကြားထဲမှာအရင်ကအဆက်ဆက်မလုပ်ခဲ့တဲ့ကိုကန့်တပ်ဖွဲ့ရခိုင် AA နဲ့တအောင်းပလောင်တပ်ဖွဲ့တွေနဲ့လည်းပြန်ပြီးတွေ့ဆုံမှုတွေလုပ်နေတယ်လို့ဆိုပါရယ
်ပြီးခဲ့တဲ့ငြိမ်းချမ်းရေးညီလာခံကာလအဲ့ဒီသုံးဖွဲ့ခေါင်းဆောင်တွေကိုဒုတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးဆိုဝင်းကလက်ခံတွေ့ဆုံခဲ့ပြီးသိမကြသေးခင်တုန်းကတော့တရုတ်နိုင်ငံရဲ့စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ခွင့်မြင့်မှာငြိမ်းချမ်းရေးကော်မရှင်အဖွဲ့ကသွားပြီးတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တည်တုန်းကတပ်မတော်ရဲ့သဘောထားဖြစ်တဲ့လက်နက်ကိုင်လမ်းစဉ်ကိုဆွတ်လွတ်ကြောင်းကြေညာချက်ထုတ်ပြန်ရင်းနှစ်ဖက်အပြစ်ခတ်ရစေးသဘောတူညီချက်တစ်ခုခုရေးထိုးနိုင်မယ့်အခြေအနေမျိုးဖန်တီးဖို့ပါ။နောက်ထပ်ကြုံရတဲ့ deadlock နှစ်ခုကတော့အဲ့ဒီထက်ခက်ခဲပဲသဘောရှိပါတယ်။အဲ့ဒါကတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပြည်ထောင်စုကနေခွဲမထွက်ပါဘူးဆိုတဲ့အချက်ညှိမရတဲ့ကိစ္စနဲ့တိုင်းဒေသလက်နက်ကိုင်တပ်တွေကိုနောက်ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စပါ
။ပြီးခဲ့တဲ့ပင်လုံညီလာခံ တကြိမ်မှာအစိုးရနဲ့တမတော်ဘက်ကနိုင်ငံရေးဆွေးနွေးမှုတွေပြည်ထောင်စုကနေခွဲမထွက်ရဆိုတဲ့စာပိုက်ထည့်သွင်းဖို့ကြိုးစားပါတယ်။ဒါပေမဲ့တိုင်းရင်းသားတွေဘက်ကမလိုအပ်လို့မထည့်ချင်ဘူးဆိုတဲ့သဘောထားမျိုးပေးပါတယ်။ညှိမရနှိုင်းမရတဲ့အစုံအဲ့ဒီအချက်ကိုမထည့်သွင်းတော့သလိုနောက်ထပ်ပြည်နယ်တွေမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတယ်ဆိုတဲ့ကိစ္စပြည်내ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းကျင့်သုံးနိုင်ရေးကိစ္စတွေကိုလည်းတက်မတော်ဘက်ကလက်ခံဆွေးနွေးခြင်းမပြုတော့ပါဘူး။ဒါကြောင့်ပင်လုံညီလာခံတွေကနေနိုင်ငံရေးအရာအရေးကြီးတဲ့သဘောတူညီချက်မရခဲ့ကြပါဘူး။အလားတူလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းခေါင်းစဉ်အောက်မှာလည်းနိုင်ငံမှာတက်မတော်တစ်ခုတည်းသာရှိရမယ်ဆိုတာလောက်သဘောတူညီကြပေမဲ့ကျန်တာကတော့မဆွေးနွေးနိုင်ကြသေးပါဘူး။တိုင်းသားတွေဘက်ကတက်မတော်ကိုပြည်ထောင်စုတက်မတော်ကြီးအဖြစ်ပြုပြင်ပြောင်းလဲတာမျိုးလုပ်ချင်ပေမဲ့တက်မတော်ဘက်ကတော့တက်မတော်ကိုပြုပြင်ပြောင်းလဲဖို့မလိုအပ်ဘူး။တိုင်းသားတက်ဖွဲ့တွေကတက်မတော်တဲ့ပုံစံတစ်ခုခုနဲ့ပူးပေါင်းတာမျိုးကိုသာလူချင်းနေတာပါ။ဒီလိုခက်ခဲတဲ့ညှိနှိုင်းမရတဲ့ကိစ္စတွေရှိနေသလိုအခြားအခက်အခဲတွေလည်းရှိနေပါသေးတယ်။ NCA လက်မှတ်ရေးထိုးထားတဲ့RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့အနေနဲ့လူထုတွဲဆောင်ပွဲတွေလုပ်ဖို့နားလည်မှုမရနိုင်ကြသေးပါဘူး။ဒီလိုပြဿနာကြီးတွေထိရှင်းနိုင်ရေး KNU ဥက္ကဋ္ဌစောမူတူစေဖိုးဦးဆောင်တဲ့အဖွဲ့ကအစိုးရတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ထိပ်သီးခေါင်းဆောင်တွေချင်းတွဲဆောင်ဖို့စ조사မှုရှိလာပါတယ်။ဒါပေမဲ့လက်တလော့အဆင်မပြေသေးပါဘူး။အခြားတစ်ဖက်မှာတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဟာအရင်ဝင်ကြီးဟောင်းဦးအောင်မင်းဦးဆောင်တဲ့အဖွဲ့လောက်စွမ်းဆောင်ရည်မရှိဘူးဆိုတဲ့ဝေဖန်ချက်တွေလည်းရှိနေပါတယ်။တကယ်မှာလည်းဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့အဖွဲ့ဟာလက်နက်ကင်တိုင်းရင်းသားတွေနဲ့အလွတ်သဘောအလုတ်သဘောထိတွေ့ဆက်ဆံမှုအရေးအတွက်အများကြီးနည်းနေပါသေးတယ်။ဒါကိုလည်းလက်ရှိငြိမ်းချမ်းရေးအဖွဲ့ကတာဝန်ရှိသူတွေဝန်ခံကြပါတယ
်။ဒုတက်မှုလို့ပြောနိုင်တာကတော့ငြိမ်းချမ်းရေးအကောင့်တွေဖော်တဲ့လုပ်ငန်းဒုံဆန်းစုကြည်လက်လွယ်ရယူပြီးနှစ်နှစ်ခွဲပတ်ဝန်းကျင်ရှိလာချိန်မှာနိုင်ငံရေးပါတီကပုံကိုယ်တွေတိုင်းသားခေါင်းဆောင်တွေနိုင်ငံရေးသုတေသီတွေနဲ့တခြားပညာရှင်တွေကိုဖိတ်ခေါ်ပြီး stakeholder အစည်းအဝေးပြန်ကျင်းပနိုင်ခြင်းပါတကယ်တော့အရင်ဝန်ကြီးဦးအောင်မင်းညီညာရေးကောင်တဲ့ဖော်စဉ်ကာလတုန်းကပြန်မြတလတစ်ချိန်လောက် stakeholder အစည်းအဝေးနဲ့ community forum လုပ်ပြီးညီညာရေးနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှအသိပေးအပြန်အလှန်ဆွေးနွေးမှုပုံမှန်လုပ်ခဲ့တာပါဘလို့ပဲဖြစ်ဖြစ်ညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်သမျှဒီ stakeholder တွေကနေတဆက်ပြည်သူတွေပြန်ပြီးသိနိုင်နားလည်နိုင်မဲ့အခွင့်အရေးတွေရသွားစေမှာဖြစ်ပါတယ်အားလုံးကိုချုပ်ပြီးသုံးသပ်ရရင်ဒီ deadlock တွေကိုကျော်ဖြတ်နိုင်မှုတစ်ဖက်ခေါင်းဆောင်တွေတကယ်ကိုစိတ်ပါလက်ပါညှိနှိုင်းအပေးယူလုပ်ကြဖို့လိုနေသေးသလိုညီညာရေးအကောင့်တွေဖော်တဲ့အဖွဲ့ဘက်ကလည်းဒီထက်အများကြီးစူးစမ်းအားထုတ်ဖို့လိုအပ်နေသေးပါကြောင်းတင်ပြလိုက်ရပါတယ
်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတီလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော် VOE ကို Facebook ကနေနားဆင်အားပေးတဲ့သောရရှင်ဖြစ်တဲ့ဥညာနေသရသင်္ခါရသားကောင်ဆိုတဲ့သောရရှင်ကနားထောင်ရတာနားထောင်မဝသလိုဘယ်ကလည်းထဲ့တလောက်ကိုမလောက်နိုင်ဘူးဖြစ်နေတဲ့ VOE ဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါတယ်လီဖုန်းကိုအသုံးပြုပြီးတော့ Facebook တို့ Internet တို့ Online တက်တဲ့အခါမှာ Bill တော်ကုန်တတ်ပါတယ်နော် Rom Omza ဆိုတဲ့သောရရှင်ကတော့မွေးနေ့တခြင်းထုတ်လွှင့်ပြီးလို့ VOE ကိုအထူးကျေးဇူးတင်ပါတယ်တောင်းဆိုပေးတဲ့တမီမေသူစာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါပြီးခဲ့တဲ့ဘက်တော်ကသူ့ရဲ့မွေးနေ့အတွက်မေတ္တာတေးလက်ဆောင်ကဏ္ဍမှာမေတ္တာတေးလက်ဆောင်တောင်းလာတဲ့တခြင်းလေးထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အဲ့နဲ့ဒီစာရေးတာနည်းနည်းလေးတော့ကြာသွားပါပြီ။စောဖိုးခွားဆိုတဲ့သောရရှင်ရေးလာတာပါ။တကယ်တမ်းသူကအင်္ဂလိပ်သင်းလေးတစ်ပုဒ်ဒီစာမှာတောင်းဆိုတာပါ။ဒါပေမဲ့အကြောင်းကြောင့်အဲ့ဒီအင်္ဂလိပ်သင်းလေးမလွင့်ပေးဖြစ်ဖြစ်နေ။နောက်ပိုင်းမှာလည်းအင်္ဂလိပ်သင်းလေးမထုတ်လွင့်ပေးတော့တာမလို့သူ့ရဲ့စာကိုကျွန်မဘေးဖယ်ထားသလိုဖြစ်မိပါတယ်။ဒါပေမဲ့တကယ်တမ်းကျတော့သူ့ရဲ့စာကကျွန်မတို့အစီအစဉ်တွေကိုနားဆင်ပြီးတော့တေချာပြန်ပြီးတော့ထောက်ပြလာတာ။ဂျေဇုတင်စကားပြောလာတာလည်းဖြစ်ပါတယ်။နောက်ပြီးတော့ကဘာမြေကြီးအေဂျင့်ပါစီလို့လည်းသူကဆူတောင်းလာပါတယ်။စောဖိုးခွားက
Viewy ကိုစာရေးမယ်ရေးမယ်လုပ်နေတာအခုမှပဲရေးဖြစ်တော့တယ် Viewy ကသတင်းတွေကို Facebook မသုံးတဲ့နောက်ပိုင်း SoundCloud နားထောင်လို့ရတဲ့အတွက်အဆင်ပြေရပါတယ် SoundCloud ကနားထောင်တော့ Facebook မှာလိုမျိုးအစွန်းတစ်ဖက်စီမှာရက်ကြတဲ့တချို့သူတွေရဲ့ရုပ်ရင်းကြမ်းတမ်းတဲ့မှတ်ချက်တွေကိုမတွေ့ရတာကတော့စိတ်ချမ်းမြေ့စရာပါပဲ American Idiom မှာထုတ်လွှင့်တာတွေကအတော်များများထပ်နေတာမို့လို့ န်တီလှလာတန်းနဲ့ George Grudu ကိုအသက်တွေရှာပြီးပါအောင်လို့ပြောပါအောင်။ဆာရီကထပ်နေပြီမဲ့လေအဖမ်းမနားထောင်ရတော့အသေးချာမှတ်မိသွားပြန်ရော။ဒေါက်တာပရီသာသင်လိုမျိုးပုံကူမျိုးနဲ့ဒေါခင်မျိုးတက်တူရဲ့ထိုးလွှင့်မှုတွေကြားရတိုင်းမြန်မာပြည်ပွား NASA ကပုံကူကြီးဆိုပြီးတော့ဂုဏ်ယူလွှင့်ရပါတယ်။အမေရိကန်ရဲ့ပညာရေးစနစ်အမေရိကန်နိုင်ငံကမူလာတန်းအလဲတန်းအထက်တန်းစနစ်တွေနောက်အမေရိကန်တက္ကသိုလ်ကြီးတွေရဲ့အကြောင်းပြီးတော့တက္ကသိုလ်တွေမှာပညာလာသင်ကျင်လို့ရှိရင်ဘလူးဆူရာတွေမြန်မာပြည်ကရွှေပြောင်းနေထိုင်နေကြတဲ့အမေရိကန်တလွှားကရုံးရင်ကန်ရင်အောင်မြင်နေကြသူတွေရဲ့အကြောင်းမနစ်ကအသက်ဆုံးသွားတဲ့မက်ဆီစီတို့လိုမျိုးရက်တရင်မှာတာဝန်ထမ်းဆောင်မဲ့ချင်းအမျိုးသမီးတွေလိုအကြောင်းလေးတွေလွှင့်နေပြီးမြဲအမေရိကန်တခွင်အစည်းအဝေးမှာအမေရိကန်ဗဟုသုတတွေသာမကပို့ပြီးတော့ထုတ်လွှင့်ပေးဖို့ကြောင်းလည်းပြောပြပါအောင်မြန်မာပြည်ကြီးလည်းအေးချမ်းပါစေစစ်ပွဲတွေလည်းငြိမ်းပါစေစစ်ကြောင်ထွက်ပြေးတင်းရှောင်နေရတဲ့တိုင်းသားညီကိုမောင်နှမတွေလူခွင့်ချူပေါက်ခံနေရတဲ့ရိန်ဂျာမျိုးနွယ်စုတွေအားလုံးလည်းအေးချမ်းကြပါစေလို့ဆုတောင်းပါတယ်ဗျာ
ဟုတ်ကဲ့ပါအဓိကကတော့ကဘာကြီးအေးချမ်းပါစေမြန်မာနိုင်ငံမှာလည်းစစ်ပွဲတွေငြိမ်းပါစေစစ်ကြောင်ထွက်ပြေးတင်းရှောင်နေရတဲ့တိုင်းသားညီကိုမောင်နှမတွေရောလူခွင့်ရေးချိုးဖောက်ခံနေရတဲ့ရိုဟင်ဂျာမျိုးနွယ်စုတွေအားလုံးမှာအေးချမ်းကြပါစေဆိုလို့ဒီဆုတောင်းလေးကဒီစာရဲ့အနှစ်သာရပဲဖြစ်ပါရဲ့နော်ကိုစောဖို့ကွာဆုတောင်းသလိုပဲကဘာကြီးငြိမ်းချမ်းပါစေလို့ဆုတောင်းနေမိပါတယ်ရှင်မနက်ခင်းမှာဖြစ်ပွားနေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီး VOE ကသတင်းတွေထုတ်လွှင့်တင်ဆက်ပေးနေတာကိုသရရှင်တွေဒီသတင်းတွေကိုနားဆင်ပြီးတော့သူတို့ရဲ့ထင်မြင်ယူဆချက်ရေးလာကြတဲ့မှတ်ချက်လေးတွေကိုလည်းဝေမျှပေးကြပါမယ်နော်။ထိုင်းနိုင်ငံကိုမြန်မာရေးလုတ်သားတဲ့တရားဝင်စပို့ပါပြီဆိုတဲ့သတင်းကိုတော့မဲအေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ကျမတို့ပြီးခဲ့တဲ့သတင်းပတ်တွင်မှာပဲထုတ်လွှင့်ပေးခဲ့ပါတယ်။ဒါကိုကိုရုပ်စိုးဆိုတဲ့သရရှင်က
မွေးလေကအခုအသက်ရောက်တဲ့45နှစ်ကျော်ထိတို့နိုင်ငံသားတွေပြည်ပလောက်ကင်ကိုအားကိုးနေရတော့မှလားဘယ်တော့မှကိုယ့်ရေကိုယ့်မြေမှာအလောက်ကင်တွေပေါ်ပေါ်များများဖန်တီးပေးနိုင်မလဲ
မြန်မာနိုင်ငံမှာအလောက်ကင်ပေါ်ပေါ်များများမရှိလို့နိုင်ငံသားထွက်ရတာပါဆိုပြီးဒီကိုရုပ်စိုးကပြောလာသလို Brown Skin Ace Lion ဆိုတဲ့သောရရှင်ကလည်
းပို့တော့ပို့ပြီးတော့ပြစ်မထားတာနဲ့အောင်နှစ်ဖက်စလုံးကအဆူရတွေကိုပြောပါတယ်အလုသမားတွေကလည်းစူးစမ်းပြီးတော့ကျမကြီးနဲ့ရန်အန်ဒီရဲ့ဘေးအန်ဒီရဲ့ဂူးဆိုင်ကြပါကျမချမ်းသာကြပါစေ
အလုတ်သွားလို့တဲ့သူတွေအားလုံးအထူးဂရုစိုက်ကြပါဆိုတော့မှားလာပါတယ်။လှိုင်မင်းဆိုတဲ့သောရရှင်ကတော့
အတန်တန်တားပါတယ်။အန်ဒီအများကြီးပင်မန်းကြမ်းတမ်းလွန်ပါတယ်။ဒီနေ့ဘတ်လေးရနှုံးလောက်နဲ့ရေထဲဆင်းပြီးမလုတ်စေချင်ပါဘူး
။ဟုတ်ကဲ့ပါ။သူကတော့ဘဝတွေပင်မန်းကြမ်းတမ်းလွန်လို့မသွားစေချင်ပါလို့ရေးလာပါတယ်။ဒီမှာတိုင်းသမားလေးဆိုတဲ့သောရရှင်မေးလာတာကသွားချင်လို့ဘလို့ဆက်သွယ်ရမလဲသိရင်ပြောပြကြပါတဲ့။ဟုတ်ကဲ့ပါသူကဒီသတင်းကိုတွေ့ပြီးတော့သူကိုယ်တိုင်အဲ့လိုမျိုးသွားပြီးတော့အလုပ်လုပ်ချင်တာပါဒါကိုတုံ့ပြန်လာတဲ့သောရရှင်တွေရှိပါတယ်တိုင်းသမားလေးရေးပြီးတော့မေးလာတာကိုတုံ့ပြန်လာတဲ့သောရရှင်တန်းဝေဖြူကကျန်တဲ့အလုပ်ပဲရှာလုပ်ပါလေသမားဆိုတာအရှည်တန်းထွက်တဲ့စစ်သားထက်တောင်မှအနေဆင်းရပါတယ်ညီရဲ့ကိုကိုလွင်ဆိုတဲ့သောရရှင်ကလည်းဟုတ်ပါတယ်ကိုတန်းဝေဖြူမသိသေးလို့သွားချင်နေတာတကယ်ပင်မပါလေငါတော့ဈေးငွေ5သိန်းပေးလဲမလုပ်ဘူးတဲ့ဟုတ်ကဲ့ပါသူတို့ကမသွားပါနဲ့ဆိုပြီးတော့တားလာတာပါဒါကိုတိုင်းသမားလေးကပြန်ပြီးတော့တုံ့ပြန်လာပါတယ်သူတို့အခြေချပြောနေကြတာလေးစိတ်ဝင်စားစရာကောင်းလို့ညဝေပေးလိုက်ပါတယ်နော်သူကကိုတန်းဝေဖြူအခုပြောတာနားလဲပါတယ်ရန်ကုန်မြို့ကလည်းအလုတ်ကန်အရင်ရှားပါလာလို့ကျွန်တော်သွားရတာပါလို့ရေးလာတာပါဒီသတင်းနဲ့တစ်ဆက်သေးပဲမလေးရှားနိုင်ငံတောင်ပိုင်းမှာဒီအဲ့ဒီမလေးရှားမှာသွားပြီးတော့ရွှေ့ပြောင်းအလုတ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေဖမ်းခံရတဲ့သတင်းအောက်မှာသောရရှင်နဲ့မှတ်ချက်ရေးလာကြတာတွေကိုတစ်ဆက်သေးဖော်ပြပေးကြပါတယ်ပြည်ကတဲ့ရပိုင်းအတွင်းမှာပဲမလေးရှားနိုင်ငံကွာလာလမ်ပေါ်မြို့တော်နဲ့ကဲ့ရဲ့ဆီလန်ကောင်းပြည်နယ်ထဲမှာအထူးစစ်စင်ရေးနဲ့ဖမ်းဆီးခဲ့တော့နိုင်ငံသားသားအလုံးပေါင်း900ကျော်ထဲမှာတော့ဗမာပြည်40ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ဆိုတဲ့သတင်းဖြစ်ပါတယ်ဒီမှာရဲရဲဆိုတဲ့သောရရှင်ကတိုင်းတစ်ပါးကိုအထင်ကြီးကိုယ်နိုင်ငံကိုတစ္ဆာမရှိတဲ့သူတွေကိုမှတ်လောက်အောင်ဆုံးမလိုက်ပါမလေးရှားရေးတဲ့ဟုတ်ကဲ့ဖမ်းခံရတာတော့နည်းသေးတယ်လို့ဒီသောရရှင်ပြောလာတဲ့အချိန်မှာချိုချိုဆိုတဲ့သောရရှင်ကတော့ဘလို့ပြောလိုက်တာလဲကိုချင်းစာပါဘသူကမှသူများနိုင်ငံကိုမသွားခြင်းမှာမြန်မာနိုင်ငံမှာရတဲ့ပတ်စံနဲ့မလောက်လို့သွားကြရတာပေါ့တဲ့စိန်ဝင်းဆိုတဲ့သောရရှင်ကတော့
ဒိုးနိုင်ငံကိုစီးပွားရေးအင်အားကြီးနိုင်ငံဖြစ်အောင်စူးစမ်းမယ်ဆိုရင်အခုလိုပြဿနာမျိုးဖြစ်เสียအကြောင်းမရှိပါဘူးဒီတော့ဒိုးနိုင်ငံစီးပွားရေးကိုတိုးတက်ပြောင်းလဲအောင်ဖန်တီးနိုင်မယ်လီကွန်ယူလိုခေါင်းဆောင်မျိုးအမှန်တကယ်လိုအပ်နေပါပြီ
ဟုတ်ကဲ့ပါနိုင်ငံမှာစီးပွားရေးကောင်းဖို့အတွက်အလုပ်ကံတွေပေါများဖို့အတွက်အားလုံးကအထူးမျှော်လင့်နေကြတာဖြစ်ပါတယ်နော်တနင်္လာနေ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေထဲမှာတဘာဝဝင်းချင်းထိမ့်သိမ့်ရင်းနဲ့ပတ်သက်ပြီးတော့အပတ်စဉ်တိုင်းအပိုင်းလိုက်ထုတ်လွှင့်ပေးနေတာဒေါခင်မျိုးသက်တိတ်ပံတဲ့ဤပညာအစီအစဉ်ကိုနားဆင်ပြီးရေးလာကြတဲ့သောရရှင်တွေရဲ့ပတ်ချက်တွေကိုဝေမျှပေးကြပါတယ်မြန်မာနိုင်ငံရဲ့ရေးကြီးမှုအန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ဖို့ထိမ့်သိမ့်ရင်းအင်ဂျင်နီယာနဲ့ဆက်သွယ်မေးမြန်းထားပြီးတော့လှုပ်ဆောင်တဲ့အချက်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ရ Room for River မြေချောင်းတွေအတွက်နေရာပေးဖို့ဆိုပြီးတော့တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုဇောရရှင်ကုကုနိုင်တုံ့ပြန်ရေးသားလာတာမှာတော့
မြစ်တွေကောရတဲ့အကြောင်းရင်းကိုစဉ်းစားဖို့လိုမယ်ထင်ပါတယ်အကြောင်းရင်းကတော့တစ်တောတစ်ပင်တွေပြုံးတီးပြီးတော့မြေသားကိုထိမ့်မထားနိုင်ရင်အချိန်ကြာလာတဲ့အမျှမြေချောင်းတွေတိမ်ကောသွားရပါတယ်ဒီတော့မြစ်တွေကိုတူးဖော်ဖို့ကနောက်တစ်ပင်တစ်တောတွေကိုအမြန်ဆုံးဖြစ်ထွန်းအောင်အစိုးရကိုယ်တိုင်ကျက်စုပင်တွေစိုက်ခဲ့သလိုစီမံကိန်းစီမံချက်တွေချပြီးတော့ဆောင်ရွက်သင့်ပါပြီစီမံကိန်းနဲ့ပတ်သက်တဲ့ဝန်ကြီးတွေခန့်အပ်ပြီးတစ်ပင်များအောင်မြင်ဖြစ်ထွန်းသည့်အထိဆောင်ရွက်ရပါမယ်ပြီးမှမြေကြောင်းတူးပေါ်ရှင်းလင်းရေးတွေကိုဆက်ပြီးဆောင်ရွက်သင့်တယ်လို့ကျွန်တော်ထင်မြင်ယူဆချက်ကိုအကြံပြုပါရစေ
တစ်တော်မပြုံးတည်ရေးကိုအရင်ဆောင်ရွက်ပြီးတော့မှမြေကြောင်းတူးဖို့ရှင်းလင်းရေးကိုဆက်ပြီးတော့ဆောင်ရွက်သင့်တယ်လို့ကိုကိုနိုင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်ဒီမှာအလင်းရောင်ဆိုတဲ့သောရရှင်ကတော့
ARR မြကြီးကိုစိတ်ကြိုက်ဖြစ်စီနေကြပါရယ်အွန်လိုင်းတရက်တရားထိုးပါမယ်တဲ့အပိုလုတ်တွေမလုတ်စေချင်ပါမိချောင်းရဲ့ပြေနဝရီတရားရှိနေပါပြီဘာအတွက်အွန်လိုင်းတရက်တရားထိုးမှလဲစဉ်းစားလို့မရပါဘူးနိုင်ငံတော်အစိုးရအနေနဲ့တရားလေ့လာပြီးမှအကောင့်ထဲဖော်သင့်ပါရယ်ခင်ဗျာ
ကဲပါဒီသောရရှင်ကလည်းနိုင်ငံတော်အစိုးရတရားလေ့လာပြီးတော့မှအကောင့်ထဲဖော်ပါလို့တိုက်တွန်းအကြံပြုလာပါတယ်ရှင်ကျွန်တော်တို့ VOA အစီအစဉ်ကနောက်ထပ်ထုတ်လွှင့်ပေးတဲ့ဒီဂျပန်နိုင်ငံနဲ့ပတ်သက်တဲ့သတင်းလေးတစ်ခုကိုကြည့်ရှုပြီးတော့ရေးလာတဲ့သောရရှင်ရဲ့တုံ့ပြန်စာလေးကိုဝေမျှပေးကြပါတယ်သူကတော့ဒီမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံကွာခြားပုံကိုအဓိကသူလိုအပ်တယ်လို့ထင်တဲ့အချက်ကိုမိမောင်းထိုးပြီးတော့ဒီထောက်ပြလာတာဖြစ်ပါတယ်ဒီသောရရှင်အောင်မြတ်ထောက်ပြလာတာဖြစ်ပါတယ်ရှင်သူကဂျပန်နိုင်ငံကနေပြီးတော့အထူးပြခန်းတစ်ခုဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာသွားပြီးတော့ဖွင့်လှစ်တဲ့အစီအစဉ်ကိုကြည့်ရှုပြီးတော့ဒီဂျပန်ကိုလေးစားပါတယ်ဆိုပြီးတော့ရေးလာတာပါသူဘာကြောင့်ဂျပန်ကိုလေးစားရလဲမြန်မာနိုင်ငံနေနဲ့လည်းဒီဂျပန်နီးလန်းကိုဘာကြောင့်အတူယူရတယ်လဲဆိုတာကိုသူရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ
်ဂျပန်ကိုလေးစားပါတယ်သူဘာသာစကားပဲလူသုံးများတယ်။နိုင်ငံခြားနဲ့ဆက်ဆံတဲ့လူကြီးပိုင်းလောက်ပဲတခြားဘာသာစကားကိုအသုံးပြုကြတယ်။ပညာရှင်တိုင်းကတခြားဘာသာစကားတွေကိုသူတို့လူမျိုးနားလည်သဘောပေါက်အောင်လို့ဂျပန်လိုပြန်ရှင်းပြတယ်။ကျွန်တော်တို့နိုင်ငံကပြည်ပကတွင်းကုန်မှန်သမျှဗမာစာပြန်မထားဘူး။အညွန့်ထဲမှာတော့အင်္ဂလိပ်တရုတ်ယူရီးယားစာတွေပဲပါတယ်။အဲ့တော့ဘယ်ပစ္စည်းရဲ့စွမ်းအင်ကဘလူးဆိုတာဗမာလူများစုကနားမလည်ကြဘူး။အဲ့တော့သူများနိုင်ငံလိုမျိုးအသွေးခေါ်သစ်တွေသိပ္ပံနဲ့နည်းပညာတွေရှာဖွေဖို့နေနေမိမိဝယ်ယူသုံးဆွဲတဲ့ပစ္စည်းတစ်ခုရဲ့အရေးအသွေးနဲ့အသုံးပြုတဲ့ပုံတော်မှနားမလည်တဲ့ဘဝပြိပတွင်းကုန်မှန်သမျှအညွှန်းလေးဗမာစာအသုံးပြုဖို့ထည့်တင်တယ်လို့ဤပညာမှန်သမျှဗမာလိုရှင်းပြဖို့တင့်ပါတယ်နိုင်ငံတော်အနေနဲ့ဗမာလိုအညွှန်းရိုက်ဖို့ခက်ခဲနေတာလားဒါမှမဟုတ်သူတို့ဘာသာစကားကိုဗမာလိုပြန်ဆိုဖို့စကလုံးအတိတ်ပဲရှားပါးနေလို့လားမသိကမ္ဘာကြီးကိုလေ့လာဖို့အတွက်အင်္ဂလိပ်စကားသင်ယူမှလေ့လာနိုင်မယ်ဆိုရင်ဗမာနိုင်ငံမှာရုံးသုံးစကားအင်္ဂလိပ်လိုပြတ်တန်းလိုက်ပါအကြောင်းအရာတစ်ခုကိုတေချာလေ့လာနားလည်ဖို့ပညာရှင်တွေများများဘာသာပြန်ပြီးနိုင်ရမယ်အခုဆိုရင်ဖုန်းနေတော်မှကင်တော့ကင်တယ်တစိမ့်ပဲကြည့်ဝဲတယ်အသုံးပြုပုံနားမလဲတော့ပြေဝါမတုံးတတ်ဘူးနိုင်ငံသားတွေရဲ့ပတ်စံတွေပြေဝဲယူသုံးဆွဲရတယ်ဂျပန်နိုင်ငံကအားလုံးသူတို့လူမျိုးတွေနားလဲလွယ်အောင်လို့သူတို့စာပစ္စည်းတိုင်းမှာထည့်တယ်လေးစားဖို့ကောင်းပါလေ
ဟုတ်ကဲ့ပါဒါကတော့ဂျပန်နိုင်ငံကိုအတူယူပြီးမြန်မာနိုင်ငံအနေနဲ့လည်းဒီမြန်မာဘာသာစကားကိုအထူးတန်ဖိုးထားလေးစားဖို့ဆိုပြီးတော့သူကသူရရှင်အောင်မြင်နှိုင်းရှင်ပြီးသူရဲ့ထင်မြင်ယူဆချက်ကိုပြောလာတာဖြစ်ပါတယ်ရှင်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်ရှင်မြန်မာတချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့မေတ္တာတည်းလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မေတ္တာတည်းလက်ဆောင်ကဏ္ဍမှာဒီတချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ကျွန်တော် view ရေးတိချစ်တော်ရရှင်နေနဲ့တေးတောင်းတဲ့တော်ရရှင်တွေအတွက်မြမတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။မေဒီမူဆိုတဲ့တော်ရရှင်ကတော့ Facebook မှာလာပြီးတော့ကမ္ဘာမှာရှိတဲ့တက်ရှိအားလုံးနဲ့မြန်မာနိုင်ငံထဲမှာနေထိုင်ကြတဲ့သူတွေချစ်ခင်ရင်းနှီးစွာနဲ့ငြိမ်းချမ်းခြင်းနဲ့အတူလက်တွဲပြီးတော့ပြည်အောင်စုကြီးတည်တံ့ပါစေလို့ဖျားသခင်ထံဆုတောင်းရင်းနဲ့မေတ္တာတေးလက်ဆောင်လေးတစ်ပုဒ်ပါခြင်းပါတယ်တဲ့။ ဟုတ်ကဲ့ပါဒီတစ်ပတ်တော့ပို့ပို့နဲ့စီသူမင်းတည်ဆူထားတဲ့ချစ်ဖူးကဲသမျှဆိုတဲ့သချင်းလေးနဲ့ဖြောပြပေးကြပါရစေနားဆင်ခံစားကြပါအောင်ပိုတီဆိုထားတဲ့ချစ်ဖူးကဲသမျှဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။တင်းနာကိုနေတနေ့နေ့တော့မေနိုင်မှာပါ။မရှိတော့တဲ့နေ့တွေနားလေမနေတဲ့တွေ
ကနချိုရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။ကိုငင်းညင်းနဲ့မိုက်အတန်စင်တို့အစီအစဉ်တင်ဆက်ပေးထားပါရဲ့ရှင
်။ Ecuador နိုင်ငံ Andes တောင်တန်းတွေပေါ်ကရွာလေးတရွာနာမှာတော့ဆောင်းကုန်းမှတ်တွေကထူးထူးခြားခြားကိုဘာသာကိုလာပြော့ပြီးဆိုနေကြပါတယ်။ Upland Sandpiper လို့ခေါ်တဲ့ဆောင်းကုန်းမှတ်တွေဟာအိုဇိုကိုချီရေကနားမှာနှစ်စဉ်ရာပေါင်းများစွာလာပြီးတော့တည်ဆုံနေကြတာဖြစ်ပြီးတော့ငှက်လေလာတဲ့ပညာရှင်တွေကအံ့အားသင့်နေကြပါတယ်။ဒီနေရာလေးဟာပင်လယ်ရေမျက်နှာပြင်အထက်3500မီတာအမြင့်မှာရှိကြတာဖြစ်ပြီးတော့ဒေသခံတွေကတော့တည်ဆုံသွားတဲ့ငှက်တွေကိုအခမ်းအနားနဲ့စားသောက်ကြပါတယ်။ဒေသခံတွေရဲ့အမြင်မှာတော့ငှက်တွေကဒီရေကန်ကြီးမှာလာပြီးတော့စတိကြတာလို့ယုံကြည်ကြပါတယ်။ပညာရှင်တွေကတော့အမေရိကန်ပြည်အောင်စုအလာစကာကနေပြီးတော့တောင်ပိုင်းအာဂျင်တီးနားပါရာဂွေးနဲ့ချီလီနိုင်ငံတွေကိုပြောင်းရွှေ့ပြန်တက်လာတဲ့ငှက်တွေဟာညဘက်မှာပြန်တက်တဲ့အတွက်လမ်းမပြီးတော့ရေကန်ထဲကရေအေးနဲ့ထိမိပြီးရှော့ဖြစ်ပြီးတော့သေဆုံးသွားတာဆိုပြီးတော့သုံးသပ်ကြပါတယ်။ဒါပေမဲ့လည်းတိကျရေရတဲ့အဖြစ်မျိုးပေးနိုင်တာတော့မဟုတ်ပါဘူး။အခုလိုဖြစ်ပျက်တွေနဲ့ဒေသခံတွေရဲ့ရိုးရာအခမ်းအနားတွေကြောင့်ကဘာလှည့်ခီးသွားတွေကလည်းလာရောက်လဲပတ်တာများသလိုအန်ဒီစတောင်ထိပ်ဖြားတွေမှာရှိတဲ့အခုလိုငှက်တွေသေဆုံးရတာကတော့အဖြေရှာမရတဲ့ကိစ္စတစ်ခုအဖြစ်ရှိနေအောင်ပါပဲဖြစ်ပါရဲ့ရှင်။
ဘာပထမအောင်ဆုံးကိုဘသာကိုဥမာကြီးကိုစအိုကတဆင့်ကြည့်နိုင်တဲ့ဆက်ကိုလိုနိုစကိုပီလုပ်တဲ့ဆက်ကိုတီထွင်တဲ့ဂျပန်ဆေးသိပ်ပံပညာရှင်က Ig Nobel ဆုကိုရသွားပါတယ်။ Nobel ဆုရဲ့ဆန့်ကျင်ဘက် Ig Nobel ဆုကို Akira Horiichi ကသူ့ရဲ့တီထွင်မှုကြောင့်ရသွားတာဖြစ်ပြီးပြီးခဲ့တဲ့တောက်ကြနေ့ကဂျပန်နိုင်ငံတိုကျိုမြို့မှာပြသတဲ့ဆန်းဆန်းပြားပြားတီထွင်မှုပြပွဲမှာပေးအပ်ခဲ့တာပါ။ဒီဆုဟာလူတွေကိုအရင်ရီမောစေပြီးမှစဉ်းစားစေတဲ့တီထွင်မှုတွေကိုပေးတာဖြစ်ပြီးတော့မဖြစ်နိုင်တဲ့သုတေသနများလို့နာမည်ပေးထားတဲ့တယောဇာသိပ်ပံချာနယ်ကစီစဉ်တာဖြစ်ပါတယ်။အမျိုးသားကင်ဆာစင်တာရဲ့အဆိုအရဂျပန်နိုင်ငံမှာဦးမကြီးကင်ဆာခံစားနေရတဲ့အရေးအတွက်တိုးလာနေတာဖြစ်ပြီးဦးမကြီးကင်ဆာအတွက်ဆအိုတဲကိုပိုက်ထည့်ပြီးစမ်းကြည့်ရတာဖြစ်တဲ့အတွက်လူတော်တော်များများကဆေးရုံတွေမှာမစမ်းသက်ချင်ကြတာကြောင့်အခုလိုကိုယ့်ဘာသာကိုထိုင်ပြီးစမ်းသက်နိုင်တဲ့ဆက်ကိုတီထွင်ခဲ့ရတာပါလို့ဟိုချီကပြောပါတယ်။အခုလိုထူးထူးဆန်းဆန်းတီထွင်မှုတွေကြောင့်ဂျပန်နိုင်ငံကပညာရှင်တွေဟာ Ig Nobel ဆုကို12နှစ်ဇက်တိုက်ချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။ဒေရှားနိုင်ငံရာကစ်တရင်ဘတ်မြူကဒီမြန်ယောက်ကတော့ချီဟောဗနားတက်ပြားတွေကိုနိုင်အဖြစ်ပုံစံပြောင်းသုံးထားပါတယ်။ Pavel Pulkin နဲ့ဇနီးဖြစ်သူ Senia Polukhina တို့ကသူတို့နှစ်ယောက်ဟာဆိုဗီယက်ပြည်အောင်စုခေတ်ကတန်းပေါင်းများစွာထုတ်ခဲ့တဲ့တက်ပြားတွေကိုဝယ်ယူသူတို့အကျဉ်းနှူးပညာရှင်တွေရဲ့ပုံစံမျိုးထွင်းပြီးတော့အနိုင်အဖြစ်ဖန်တီးထားပါ Cube Company နာမည်နဲ့တက်ပြားဒီဇိုင်းပုံစံပေါင်း500ကျော်အစင်းနဲ့ဖန်တီးထားပြီးတော့တက်ပြားတစ်ပြားကို24ဒေါ်လာလောက်နဲ့ရောင်းချတာပါဝယ်ယူသူတွေအနေနဲ့ကြိုတင်ဖန်တီးထားတဲ့ဒီဇိုင်းနာရီတွေကိုမကြိုက်ဘူးဆိုရင်တော့ကိုကြိုက်တဲ့အနှူးပညာရှင်ပုံစံမျိုးလုတ်ခိုင်းလို့ရပါတယ်ဆိုဗီယက်ခေတ်ကမူရင်းတက်ပြားထုတ်လုပ်တဲ့ကုမ္ပဏီရဲ့အမှတ်တံဆိပ်ကိုနိုင်ရဲ့အနောက်ဘက်မှာမြင်သာအောင်နေရာချန်ထားပေးပါတယ်။သူတို့ခုလိုစီးပွားရေးကိုလုပ်နေတာတစ်နှစ်လောက်ရှိပြီဖြစ်ပြီးတော့ဒီပေပက်လယ်ရှိတဲ့ဗန်နောင်းပြားတွေကိုနိုင်ရီလုပ်ဖို့အတွက်တင့်တော်တဲ့ပစ္စည်းဖြစ်တယ်ဆိုပြီးပြောဆိုထားပါတယ်ရှင
်။ကိုငိမ့်ညာနဲ့မိုက်တန်စင်တို့စီစဉ်တင်ဆက်ပေးခဲ့တာပါ။အခုတော့အင်္ဂါညဒိုင်းရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်မြန်မာနိုင်ငံကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်မြောက်ပိုင်းကလူခွင့်ချူဖောက်မှုတွေကိုနိုင်ငံတကာကနေပြီးတော့ဥပဒေကြောင်းအရအရေးယူကင်တွယ်နိုင်မှုသက်သေမှတ်တမ်းပြုစုရေးအဖွဲ့ဖွဲ့ရေးကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့ဆုံးဖြတ်ခဲ့ပါပြီဒီဖွဲ့စည်းမယ်ဆိုတဲ့ဒီဖွဲ့ဟာဘယ်လောက်ထိအတိမ်နဲ့ရှိလဲလူခွင့်ရေးကောင်စီရဲ့ဒီခြေလှမ်းဟာမြန်မာနိုင်ငံပေါ်ဘယ်လောက်ထိထိထိရောက်ကန့်တွယ်နိုင်မလဲဆိုတာကိုတော့လာမယ့်အင်ကာနီညပိုင်းတရလီလိုက်စီစဉ်ပါဆွေးနွေးမှာပါပေါင်းဝဆွေးနွေးလို့ရတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOE ရဲ့တရလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အဖြေဒီခါမှာခင်ဗျကိုယ့်ရဲ့မိကွန်ကိုယ့်ရဲ့ယူဆချက်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အင်္ဂါညဒိုင်ရီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုကိုသားညွန့်ဦးကပြောပြပေးပါအောင်ရှင်။
အင်ဒိုနီးရှားနိုင်ငံမှာငလျင်နဲ့နောက်ဆက်တွဲဆူနာမီဆိုင်းတန်ခံခဲ့ရတဲ့နေရာတွေထဲကတစ်ခုဖြစ်တဲ့ပါလူမြို့ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတင်းဦးနေနေမှာရောက်ရှိပြီးတော့ပျက်စီးတွေကိုကိုယ်တိုင်လေ့လာကြည့်ရှုပါရတယ်။အဲဒီမှာကဲဆဲကူညီတာဝန်ယူလှုပ်လှုပ်နေကြတဲ့တပ်ဖွဲ့ဝင်တွေကိုတွေ့ဆုံပြီးတော့နေရောညပါအလုပ်လုပ်နိုင်ရေးအတွက်သူတို့ဆင်သင့်ပြင်ထားကြဖို့ဆိုပြီးတော့မှာကြခဲ့ပါရတယ်။အခုတင်းဦးနေနေထိစင်းရဆိုရင်တော့ငလျင်ရောဆူနာမီကြောင့်သေဆုံးသူဟာ832ဦးရှိခဲ့ပြီးတော့ဒဏ်ရာရသူဟာလည်း900ကျော်ရှိနေပြီဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးဖြစ်တဲ့ဟိုရှူးကျွန်းကိုဥတီတိုက်ခိုက်လာတဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းကြောင့်မလို့လေယာဉ်ခီးစင်တွေနဲ့ရထားခီးစင်တွေဖျက်သိမ်းခဲ့ရတယ်လို့ပဲလက်စစ်မီပြတ်တောက်မှုတွေလည်းရင်ဆိုင်နေရပါတယ်။ဒါအပြင်ပြီးခဲ့တဲ့လတုန်းကမုန်တိုင်းရဲ့ဒဏ်ခံခဲ့ရပြီးတော့အခုကခါမှာပြန်လဲထူထောင်ရေးလုပ်နေကြတဲ့နေရာတွေကလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။ပြီးခဲ့တဲ့လကဖြစ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းအတွင်းအကြီးအကျယ်ယူလွှမ်းမှုတာကိုခံရတဲ့အိုဆာကာမြို့ကကန်ဆိုင်နိုင်ငံတကာလေဆိပ်ရဲ့လေယာဉ်ပြေးလမ်းကိုတနည်းအနေနဲ့မနက်7တိုင်ကနေပြီးတော့တနည်းအနေနဲ့6နိုင်အထိပိတ်သွားမှာဖြစ်တယ်လို့လည်းသိရပါတယ်။တရားရုံးချုပ်တရားသူကြီးဖြစ်တဲ့အဆိုပြုခံထားတဲ့တရားသူကြီး Brett Kavanaugh အပေါ်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုလုပ်နေပေမဲ့သူ့ပေါ်မှာသမ္မတဒေါ်နယ်ထရန့်ရဲ့ထောက်ခံမှုကတော့ရှိနေတော့မှာပဲ။နောက်ဆုံးအားလုံးပြပြလေလေနဲ့အဆုံးသတ်သွားလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ West Virginia မှာလုပ်မဲ့လူလူစုဝေးပွဲတစ်ခုကိုမသွားခင်စနေနေ့နေ့လယ်ပိုင်းကအင်ပီရိုရဲ့တောင်ဘက်မြခင်ပြည်မှာသမ္မတထရမ့်ကသတင်းတောက်တွေနဲ့တွေ့ဆုံစကားပြောချိန်မှာအခုလိုသူ့ရဲ့မျှော်လင့်ချက်ကိုပြောတာပါ။ FBI ပြောစုထောင်လိုင်းဘီရိုကတရားသူကြီးကFBI ပြောင်းစုထောက်လိုင်းဘီရိုကနေပြီးတော့တရားသူကြီးကက်ဗနော့ချာလိမ်မန်းဆိုင်ရာစော်ကားမှုလုပ်တယ်ဆိုတဲ့ဆွဆွဲထားတဲ့အမျိုးသမီးတွေအပါအဝင်အားလုံးကိုတွေ့ဆုံမေးမြန်းနေပြီလို့သမ္မတထရမ့်ကပြောပါတယ်။မက်ဆီဒိုနီးယားနိုင်ငံမှာတော့ဒီသူ့ရဲ့နိုင်ငံရဲ့အမည်ကိုပြောင်းသင့်မသင့်လူ့ဆန္ဒခံယူပွဲအခုတင်းဦးနေနေမှာပြုလုပ်နေပါတယ်။အိန္ဒိယဂရိနိုင်ငံနဲ့ဆယ်စုနှစ်နဲ့ချီအငင်းပွားမှုကိုအဆုံးသတ်ဖို့အတွက်နိုင်ငံရဲ့အမည်ကိုမြောက်ပိုင်းမက်ဆီဒိုနီးယားဖြစ်အမည်ပြောင်းဖို့အတွက်ဆန္ဒခံယူပွဲလုပ်တာပါ။ဒါဟာမက်ဆီဒိုနီးယားနိုင်ငံကို NATO မြောက်အတလန်တိတ်စာချုပ်အဖွဲ့ဝင်နဲ့ဥရောပသမဂ္ဂနိုင်ငံများအဖွဲ့ဝင်နိုင်ငံဖြစ်စေဖို့အတွက်လမ်းပွင့်သွားစေပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညွန်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ2532.51တို့ကနေအတန်လွင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.